Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တရ2019ခုနှစ်မလ16ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြလို့ VOA Facebook စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်တော်စုကိုဝင်လာမဲ့သူတွေကိုကန့်သတ်ဖို့ဒုတိယအကြိမ်ဖြစ်ကြိုးပမ်းခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုပြည်တော်စုတရားရုံးနေုံကယာယီဆိုင်းငံ့လိုက်ပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်တားဆီးဖို့ပုံစံသစ်နဲ့ချဉ်းကပ်ဖို့လိုအပ်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်စုမွန်နဲ့တူကြီးညာပေးပါပါ
။အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကုလအတွင်းရေးမှူးချုပ်ဟောင်းဦးဆောင်တဲ့ရခိုင်ကော်မရှင်ကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့နဲ့နိုင်ငံသားစစ်ဆေးရေးပုံစံကိုလည်းပြောင်းလဲဖို့အစိုးရကိုအကြံပြုထားပါတယ
် These recommendations include a renewed call for unimpeded access for humanitarian actors and journalists
ရခိုင်စစ်ဆေးရေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ရဲ့သတင်းစာရှင်းလင်းပွဲနဲ့အတူအခုလိုရခိုင်ပြည်နယ်ပြည်ပခန့်ကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲအပေါ်တုံ့ပြန်ချက်တွေကိုလည်းနှာစင်ကြရမှာပါတခါမူဆယ်လာရှိုးလမ်းမကြီးပေါ်မှာကုန်တင်ကားတွေကိုလက်နက်ကင်တပ်ဖွဲ့တစုကငွေကြေးကောက်ခံခဲ့တဲ့အကြောင်းဒေသခံရဲအရာရှိရဲ့အတည်ပြုချက်အမေရိကန်သမ္မတရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မယ်ဟာမလေးရှားကနေအမေရိကန်ကိုလာရောက်အခြေချမဲ့မြန်မာဒုက္ခသည်တွေပေါ်ဘလောက်ထိတက်ရောက်မှုရှိနိုင်တယ်လဲဆိုတာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမွန်တို့ကကြီးညာပါမယ်ရှင
်အမေရိကန်ပြည်တော်စုကိုဝင်ရောက်လာမဲ့သူတွေကိုကန့်သတ်ဖို့ဒုတိယအကြိမ်ဖြစ်ကြိုးပမ်းခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုပြည်သူ့စုတရားရုံးနေုံကယာယီဆိုင်းငံ့လိုက်ပါတယ်အမေရိကန်ပြည်တော်စုကဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်နဲ့မွတ်စလင်တွေအများစုနေထိုင်ရာနိုင်ငံပေါင်း6နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်ကတ်သက်လိုက်တဲ့အမင်းကိုဟာဝိုင်ပြည်နယ်ကတရားသူကြီးကယာယီဆိုင်းငံ့လိုက်တာပါမေရီလန်းပြည်နယ်မှာရှိတဲ့ပြည်တော်စုတရားသူကြီး2ကလည်းသမ္မတထရန့်ပြောခဲ့မှုတွေစကားတွေကိုကိုးကားပြီးသမ္မတအမင်းကိုကြာသာပတေးမှာဆိုင်းငံ့လိုက်ပြီးမဲ့သမ္မတအမင်းမှာပါဝင်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကိုသာဆိုင်းငံ့တာဖြစ်ပြီးဒုက္ခသည်တွေကိုလက်ခံတဲ့အစီအစဉ်ပေါ်မှာတော့တက်ရောက်မှုရှိမှာမဟုတ်ပါဘူးဆိုအနေနဲ့ဘာသာရေးပေါ်ခြေခံတဲ့လုပ်ရက်တွေကိုဆောင်ရွက်ခွင့်မရှိသေးဘူးခြေခံဥပဒေကပြတ်တန့်တာကိုသမ္မတရဲ့အမင်းကချုပ်ပေါက်ရောက်နေတယ်ဆိုပြီးဟာဝိုင်ပြည်နယ်ကဥပဒေကြောင်းရဆိုင်ခေါ်ချက်ဟာအနိုင်ရနိုင်တဲ့အလားအလာရှိကြောင်းပြည်သူ့တရားသူကြီးဒက်ရစ်ဝက်ဆန်ကပေါ်ထူးနေမှာဆုံးဖြတ်ခဲ့တာပါသမ္မတထရန့်နဲ့သူ့လူတွေပြီးခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာတိုင်ငင်တဲ့နောက်ပိုင်းမှာပြောဆိုခဲ့တဲ့မှတ်ချက်တွေကိုလည်းတရားသူကြီးကထောက်ပြပါတယ်သမ္မတထရန့်ရဲ့မဲဆွယ်လှုပ်ရှားမှုတွေအတွင်းမှာအမေရိကန်ကိုမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့တိုက်တွန်းခဲ့ပြီးဒီနောက်ပိုင်းမှာတော့ဒီမူဝါဒအစားအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့နိုင်ငံတွေကလာတဲ့သူတွေကိုအစိုးရဝါဒီဟုတ်မဟုတ်စစ်ဆေးရမယ်ဆိုပြီးပြောင်းလဲပြောဆိုခဲ့ကြတာပါသမ္မတထရန့်အစိုးရကတော့လူဝင်မှုကတ်သတ်မဲ့ရာအကြမ်းဖက်ဝါဒချင်းချောက်မှုအနေကိုဟန်တားရမှာမရှိမဖြစ်လုပ်ဖို့လိုတဲ့ကိစ္စဖြစ်နေပြောဆိုထားကြပါတယ်
အမေရိကန်ဗဟိုအစိုးရအသုံးစရအတွက်အမေရိကန်သားပထမလို့အမည်ပေးထားတဲ့ဗန်ဒါရေးစီစဉ်တရက်ကိုသမ္မတအင်ဖြူတော်ကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ဗန်ဒါရေးရထားချက်မှာတော့ကာကွယ်ရေးအသုံးစရကိုတိတိတသားတိုးမြှင့်ပြီးပြည်ပမှာကူညီထောက်ပံ့နေတဲ့အစီအစဉ်တွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုတာဝန်ယူရတဲ့အေဂျင်စီတွေရဲ့အသုံးစရတွေကိုတော့ဖြတ်တောက်သွားမှာဖြစ်ပါတယ်။ကွန်ကရစ်လွှတ်တော်ကိုဗိုလ်တော်ဖူးနေကပေးပို့တဲ့စာထဲမှာတော့လုံခြုံမှုမရှိရင်တာယာဝါပြောမှုမရှိနိုင်တာကြောင့်အမေရိကန်လူထုရဲ့လုံခြုံရေးကိုနံပါတ်1ဦးစားပေးထားပြီးဗန်ဒါရေးအသုံးစရကိုပြင်ဆင်ထားကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါဗန်ဒါရေးလျှောက်ထားရထားချက်ဒီမှာတော့ကာကွယ်ရေးအသုံးစရကို54ရာခိုင်နှုန်းတိုးမြှင့်ထားပြီးကွန်ကရစ်လွှတ်တော်ကသဘောကျတဲ့ဆေးဘက်ဆိုင်ရာသူတေသနာနဲ့အိမ်မက်ယာမက်စစ်မှုထမ်းဟောင်းတွေကိုအကူအညီပေးနေတဲ့အစီအစဉ်တွေအပါအဝင်ကာကွယ်ရေးနဲ့မဆိုင်တဲ့ခန္ဓာတွေမှာအသုံးစရတွေဖြတ်တောက်ဖို့လည်းအဆိုပြုထားပါတယ်ခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့လိုအပ်နေပေမဲ့အချိန်ဆွဲထားတာကြာပြီလို့လည်းသမ္မတကလွှတ်တော်ကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်အောက်တိုဘာလ1ရက်နေ့မှာစတင်မဲ့ဗန်ဒါနှစ်ထဲမှာသမ္မတထရန့်ရဲ့ပထမဆုံးအသုံးစရအဆိုပြုချက်မှာကာကွယ်ရေးစရိတ်ကိုတိုးမြှင့်ပြီးနေဆက်ဒေတာလုံခြုံရေးရဲတပ်ဖွဲ့အင်အားတိုးမြှင့်ရေးပုဂ္ဂလိကနဲ့အစိုးရအကြောင်းတွေကိုကိုယ်ဆန္ဒအတိုင်းရွေးချယ်ခွင့်ရှိစေရေးအစီအစဉ်တွေပါဝင်တယ်လို့လည်းဗန်ဒါရေးနဲ့စီမံခန့်ခွဲမှုဌာနညွှန်ကြားရေးမှူးကပြောပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတရွေးကောက်ပွဲမှာတိုင်ငင်သတင်းပတ်တီမှာနယူးယောက်မြို့မှာရှိတဲ့သူ့ရဲ့ထရန့်တာဝါကတယ်လီဖုန်းလိုင်းတွေကိုသမ္မတဟောင်းဘရက်ကိုဘာမှကြားပြတ်နားထောင်ခဲ့တဲ့အထောက်အထားတွေကိုမကြံခင်ထုတ်ဖော်ပြသမယ့်အကြောင်းပြောဆိုလိုက်ပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီခေါင်းဆောင်တွေကတော့သမ္မတရဲ့ဆွဆွဲချက်ဟာခိုင်လုံမှုမရှိကြောင်းပြောထားပေမဲ့ဗိုလ်ထုနယ်နောက်မှာ Fox News ရုပ်မြင်သံကြားမှာတော့အစိုးရကထောက်ထားတွေကိုလွှတ်တော်ကော်မတီထံတင်ပြပြီးရှေ့သတင်းပေါက် အတွင်းမှာဒီကိစ္စကိုသူ့အနေနဲ့ပြောကောင်းပြောနိုင်လိမ့်မယ်လို့မှတ်ချက်ပေးခဲ့တာပါ။ရှေ့လာမယ့်သတင်းနှစ်ပတ်လောက်အတွင်းမှာအားအသင့်စရာတွေတွေ့ရလိမ့်မယ်လို့လည်းသမ္မတထရမ့်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်။သမ္မတထရမ့်နဲ့သူ့လူတွေသမ္မတယူကော့ဘွတ်တွေပြင်ဆင်ခဲ့ကြတဲ့ထရမ့်တာဝါမှာသမ္မတအိုဘားမှာတယ်လီဖုန်းလိုင်းတွေကိုကြားဖြတ်နားထောင်ခဲ့တယ်လို့ဆိုရဲဆွဆွဲချက်နဲ့ပတ်သက်လို့အထောက်အထားဘာမှမတွေ့ဘူးလို့လည်းအတက်ခံဒီမိုကရက်တီရောရီပပ်ဘလီကန်ပါတီကခေါင်းဆောင်တွေကပါပြောဆိုထားကြပါတယ်။သမ္မတဟောင်းပေါ်ပြင်းထန်တဲ့ဆွဆွဲချက်တွေကိုတော့ပြီးခဲ့တဲ့မတ်လ၄ရက်နေ့ကပဲသမ္မတထရမ့်ကတူတာလူမှုကွန်ရက်ကနေဇက်တိုက်ဆိုလို့ပြောဆိုကြတာပါ။သမ္မတဟောင်းအိုဘားမားကတော့ဆွဆွဲချက်တွေကအချင်းမြင့်မရှိဘူးဆိုပြီးညှင်းဆန်ထားပါတယ်။
Yahoo Internet website ကို2014ခုနှစ်တုန်းကဖောက်ထွင်းပြီးတော့တန်းနဲ့ချီတဲ့လူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုခိုးယူမှုဆွဆွဲချက်နဲ့ရုရှားတရှုနှစ်ဦးနဲ့တန်တရားရှိသူနောက်ထပ်နှစ်ဦးကိုအမေရိကန်တရားရေးဌာနကဆွဲချက်တင်လိုက်ပြီးနောက်တနေ့မှာပဲဥပဒေမဲ့စိုက်ဘာတိုက်ခိုက်မှုတွေဟာရုရှားနိုင်ငံကပတ်သက်မှုမရှိကြောင်းညှင်းဆန်လိုက်ပါတယ်။ရုရှားထောက်လိုက်ရေးအဖွဲ့ SB အပါအဝင်ရုရှားအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်မှုမရှိကြောင်းအစိုးရပြောခွင့်ရဒမထရီပက်ကော့ကသတင်းနောက်တွေကိုဒီကနေ့ပဲပြောဆိုလိုက်တာပါ။အမေရိကန်လက်ထောက်ရှိနေချုပ်မယ်ရီမက်ကော့ကတော့ FSB အရာရှိနှစ်ဦးနဲ့ဖောက်ထွင်းမှုတွေမှာအကူအညီပေးခဲ့တဲ့လူနှစ်ဦးကိုဆွဲချက်တင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။ရုရှားထောက်လှမ်းရေးအရာရှိနှစ်ဦးဟာသူတို့ဟာအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်ခဲ့ကြတဲ့ hacker တွေကိုအကာအကွယ်ပေးညွှန်ကြားခဲ့ရုံသာမကပံ့ပိုးမှုတွေနဲ့ငွေပေးခိုင်းစေခဲ့ပြီးအချက်အလက်တွေကိုစုဆောင်းခဲ့ကြောင်းလည်းအမေရိကန်လက်ထောက်ရှိနေချုပ်ကပြောပါတယ် hacker တွေဟာရုရှားနဲ့အမေရိကန်ပြည်ထောင်စုကအစိုးရအရာရှိကြီးတွေသတင်းသမားတွေဗန်နာရေးလုပ်ငန်းတွေကဝန်ထမ်းတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့ကွန်ပျူတာအကောင့်တွေကိုအဓိကပိတ်မှတ်ထားဖောက်ထွင်းခဲ့တယ်လို့လည်းပြောပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်နိုင်ငံမှာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်တားဆီးဖို့နှစ်ပေါင်း20လောက်တန်တမာရေးကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရပြီးတဲ့နောက်ပုံစံသစ်နဲ့ချင်းကပ်ဖို့လိုအပ်နေပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတိုင်လာဆန်ကပြောဆိုလိုက်ပါတယ်။အာရှခီးစဉ်အစပထမဖြစ်ဂျပန်နိုင်ငံကိုရောက်နေတဲ့ဝန်ကြီးတာလာဆန်ကဒီကနေ့တိုကီယိုမှာပြောကြားရမှာတော့ခီးစဉ်ရည်ရွယ်ချက်ထက်မှာဂျပန်တောင်ကိုရီးယားတရုတ်နိုင်ငံတို့နဲ့အမြင့်ချင်းပလဲဖို့ပါဝင်ကြောင်းလည်းပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့လူမှုအနေနဲ့အမေရိကန်ပြည်ထောင်စုကိုပဲဖြစ်ဖြစ်မြောက်ကိုရီးယားနဲ့အတူရှင်တွဲပြီးငင်းငင်းချင်းချင်းနေရတဲ့ဒေသရင်းကအင်းနေချင်းတိုက်ပြည်ကိုပဲဖြစ်ဖြစ်စိုးရင်ကြောက်ရွံ့နေစရာမလိုသလိုနျူကလ িয়ার နဲ့ပဋိထိန်တဲ့တုံးစမ်းသပ်မှုတွေနဲ့ရန်စတဲ့လုပ်ရက်တွေကိုဆွတ်လို့ဖို့လဲအမေရိကန်ကတိုက်တွန်းကြောင်းပြောဆိုခဲ့တာပါဂျပန်နိုင်ငံနဲ့တခြားမဟာမိတ်တွေကိုအမေရိကန်ရဲ့စစ်စွမ်းရင်နဲ့အကာအကွယ်ပေးသွားမယ်တန်နေတယ်ဟာလဲအပြောင်းလဲမရှိတဲ့အကြောင်းဝန်ကြီးတယ်လာဆန်ကပြောကြားသွားပါတယ်မနေ့ပတ်မှာတော့ဝန်ကြီးတယ်လာဆန်ဟာတောင်ကိုရီးယားကိုခီးစစ်မှာဖြစ်ပြီးဒီနောက်မှာတော့တရုတ်နိုင်ငံကိုဆက်လက်ထွက်ခွာပြီးတရုတ်သမ္မတရှီချင်းဖင်နဲ့လဲတွေ့ဆုံမှုစီစဉ်ထားပါတယ်
နယ်သာလနိုင်ငံလွှတ်တော်ရွေးကောက်ပွဲကနအူးရလဒ်တီအရာဝင်ကြီးချုပ်မက်ရူတေရဲ့ပါတီကလွှတ်တော်နေရာအများစုကနေရာရထားပါတယ်။လက်ရဆွန်အမျိုးသားရေးဝါဒီဟီယတ်ဗီယက်တာပါတီထက်မျှော်မှန်းထားတာထက်အများကြီးပိုပြီးတော့အသာစီးရနေတာပါ။လက်တလောမဲအလုံးရဲ့တဝက်ကိုရေးပြီးတဲ့အချိန်မှာတော့မစ္စတာရူတေရဲ့လွတ်လပ်ခြင်းနဲ့ဒီမိုကရေစီပြည်သူပါတီဟာလွှတ်တော်နေရာ150မှာ32နေရာကိုရထားပြီးဖြစ်တယ်လို့ဒါဟာတခြားပါတီတွေထက်ရှေ့ကိုအများကြီးရောက်နေတာပါ။ရွှေပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့မစ္စတာဗီယတာရဲ့လွတ်လပ်ခြင်းပါတီအပါအဝင်တခြားပါတီ3ခုကတော့လွှတ်တော်နေရာ16နေရာစီအနိုင်ရထားပါတယ်လွှတ်တော်မှာရထားတဲ့နေရာအားလုံးတရားဝင်ရလက်ကိုမတ်လ22ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရွေးကောက်ပွဲရလက်ဟာဒီမိုကရေစီရဲ့အောင်ပွဲဖြစ်ပြီးနယ်သာလန်ပြည်သူတွေအနေနဲ့လူအများအကျိုက်ကိုလိုက်ပြီးမမှန်မကန်မဲဆွယ်စီယုံသူတွေကိုစန့်ကျင်ပြလိုက်တာပဲလို့နယ်သာလန်ဝန်ကြီးချုပ်ကပြောပါတယ်
ပြည်ထောင်နိုင်ငံပဲရစ်မြို့တော်ကအပြည်ပြည်ဆိုင်ရာငွေကြေးရပုံငွေဖွဲ့ IMF ရုံးခန်းမှာဒီကနေ့ကြာသပတေးနေ့ကစာရေးဘုံတစ်လုံးပေါက်ကွဲခဲ့ပြီးလူထုတန်ရတဲ့အကြောင်းရတပ်ဖွဲ့ကပြောပါရယ်ပေါက်ကွဲမှုကြောင့်ထိခိုက်ပျက်စီးမှုရှိတဲ့သတင်းတွေမကြားသလိုအခင်းပြရနေရာကိုလုံခြုံရေးမယူခင်အဆောက်အဦထဲမှာရှိနေတဲ့ဝန်ထမ်းတွေကိုရတပ်ဖွဲ့ကဘေးလွတ်ရာခေါ်ထုတ်ပေးခဲ့ပါရယ် IMF အကြီးကဲ Christine Lagarde ကတော့စာရေးဘုံပေါက်ကွဲမှုဟာတရားပေါ်ကြောင့်နဲ့အကြမ်းဖက်လို့ရဖြစ်ပြစ်တင်ရှုတ်ချလိုက်ပါရယ်ပြစ်ပစ်ခဲ့တဲ့အပေါ်စုံစမ်းစစ်ဆေးဖို့နဲ့ဝန်ထမ်းတွေလုံခြုံရေးအတွက်ပြစ်တင်အာဏာပိုင်တွေနဲ့အနိကပူပေါင်းဆောင်ရွက်နေကြောင်းလည်းပြောဆိုခဲ့တာပါ ပြင်အားတိတ်မများလာတဲ့ဖောက်ခွဲပစ္စည်းပေါင်းနဲ့အလားတူထုတ်ထုတ်ဂျမန်ဘဏ္ဍာရေးဝန်ကြီးဌာနကလက်ခံရရှိခဲ့ပြီးနောက်တစ်ရက်မှာပဲပြည်ထောင်နိုင်ငံက IMF ရုံးမှာပောက်ခွဲမှုဖြစ်ခဲ့တာပါ။ဂျမန်ဘဏ္ဍာရေးဝန်ကြီးဌာနမှာတွေ့ရှိခဲ့တဲ့အထောက်အကူတော့မတင်ငါစရာပစ္စည်းဖြစ်ကြိုတင်သိရှိခဲ့ပြီးရဲတပ်ဖွဲ့ကဖျက်ဆီးနိုင်ခဲ့ပါတယ်။ဒီဖြစ်ပျက်နှစ်ခုဟာဆက်နွယ်မှုရှိသလားနောက်ွယ်မှာဘယ်သူတွေရှိနေသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ Islam ဆွေးရွာဝါရီတွေအကြီးအကျယ်ပြစ်မှတ်ထားတိုက်ခိုက်ခံရတဲ့ပြည်ထောင်နိုင်ငံဟာလွန်ခဲ့တဲ့နှစ်အတွင်းအရေးပေါ်အခြေအနေတွေနဲ့ရင်ဆိုင်ခဲ့ရတာပါ။နိုင်ငံတောင်ပိုင်း Grace Mew ကထက်တန်းချောင်းတရားမှာလည်းဒီကနေ့မှာပဲပြစ်ခတ်မှုတစ်ခုဖြစ်ခဲ့တာကြောင့်လူများပြားထိခိုက်ဒဏ်ရာရခဲ့ပြီးလူယုံရေးအတွက်လည်းတရားလုံးကိုပိတ်ဆို့တားဆီးခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်။
မြောက်ကိုရီးယားကောင်းဆောင်ရဲ့ဖေဒူမေကွဲအကိုကင်ဂျုံနန်အသက်ခံရမှုနဲ့ဆက်ဆက်တဲ့မြောက်ကိုရီးယားနိုင်ငံသား၄ယောက်ကိုဖမ်းဆီးနိုင်မယ်အနီးရောက်ကြေညာချက်တစ်စောင်ကိုအင်တာပိုလ်နိုင်ငံတကာရဲတပ်ဖွဲ့ကထုတ်ပြန်လိုက်ကြောင်းမလေးရှားရဲတပ်ဖွဲ့ကဒီကနေ့မှပဲပြောလိုက်ပါတယ်။ကင်ဂျုံနန်ဟာဖေဖော်ဝါရီလ13ရက်နေ့တုန်းကကွာလာလမ်ပူလေဆိပ်မှာအင်ဒိုနီးရှားအမျိုးသမီးနဲ့ဗီယက်နမ်အမျိုးသမီးတို့ကအာယုံကျော်အစိတ်တင့်စေတဲ့ VH အစိတ်ကိုသူ့မျက်နှာမှာတုပ်ပြီးတော့အသက်ခံခဲ့ရတာဖြစ်ပါတယ်။ဒီအမျိုးသမီးနှစ်ယောက်ကိုလူသတ်မှုနဲ့ဒီလအစောပိုင်းတုန်းကတရားစွဲထားပြီးဒီအမှုနဲ့ဆက်နွယ်ပြီးတော့တန်ရရှိတဲ့မြောက်ကိုရီးယား9ယောက်ကိုဖမ်းနိုင်မှုမလေးရှားရဲကစ조사နေပါတယ်ဒီထဲက4ယောက်ကတော့မြောက်ကိုရီးယားကိုပြန်ရောက်သွားပြီလို့ယူဆရပါတယ်ရှင
်ကြာသပတင်းနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမွန်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်ဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ကရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့တဲ့ရာဇဝတ်မှုဆွတ်ဆွဲချက်တွေပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အစိုးရကိုအကြံပြုထားသလိုနိုင်ငံသားစစ်ဆေးရေးပုံစံတွေကိုလည်းပြန်လည်ပြုပြင်ဆန်းစစ်ဖို့တိုက်တွန်းထားပါတယ်။ရခိုင်အရေးအကြံပေးကော်မရှင်ရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကိုကိုတိုင်တွားရောက်သတင်းယူခဲ့တဲ့မေခါကသတင်းပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ရခိုင်အရေးအကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်ကအဖြစ်အပျက်တွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ရေးအပအဝင်နိုင်ငံသားစစ်ဆေးမှုတွေကိုပြန်လည်ဆန်းစစ်ဖို့ဒုက္ခသည်စခန်းတွေကိုပိတ်နိုင်တဲ့အထိအမြန်ဆောင်ရွက်နိုင်ဖို့ဒေသခံတွေရဲ့ကျန်းမာရေးပညာရေးလူမှုရေးယဉ်ကျေးမှုကိစ္စတွေကိုမြှင့်တင်ဖို့စတဲ့အချက်တော်များကိုကြားဖြတ်အစီရင်ခံစာမှာတင်သွင်းထားပြီးဒါကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်တက်မတော်ကိုပါပေးပို့သွားမှာဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကတော့ဗီဒီယိုမိန်ကွန်းနဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ
် These recommendations include a renewed call for unimpeded access for humanitarian actors and journalists to the affected areas in Rakhine State and for independent and impartial investigation of the allegations
ပြည်ထောင်စုမှာရခိုင်ပြည်နယ်မြောက်ပိုင်းဒေသကဖြစ်ဖြစ်တွေဖြစ်ဖြစ်ခဲ့တဲ့နေရာတွေကိုလူသားချင်းစာနာမှုကူညီပေးတဲ့အဖွဲ့တွေသတင်းမီဒီယာတွေကိုကန့်သတ်မရှိတွားရောက်ခွင့်ပေးဖို့ဆိုတာပါဝင်တယ်လို့2016အောက်တိုဘာလ9ရက်နေ့ကဆက်လို့ဖြစ်ပွားခဲ့တဲ့ရာဇဝတ်မှုဆွတ်ဆွဲချက်တွေပေါ်မှာလွတ်လပ်ပြီးပြလိုက်မှုခင်းတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆိုတာတွေလည်းပါဝင်ပါတယ
်ဒီအစီရင်ခံစာမှာအစိုးရကိုအကြံပြုချက်အချက်30လောက်အကြံပြုတင်ပြထားတာပါထုတ်လိုက်တဲ့ဒီအစီရင်ခံစာမှာအစိုးရအနေနဲ့ဒုက္ခသည်တွေမိမိတဘောမိမိဆန္ဒအရာနေရွက်ကိုပြန်ဖို့ခွင့်ပေးဖို့နဲ့ရဲတွေကိုလူအခွင့်ရေးဆိုင်ရာတင်နန်းတွေပေးပြီးဒေသခံလူမျိုးအချို့အစားလိုက်ရဲအင်အားကိုဖွဲ့စည်းသွားဖို့အမုန်းစကားဖြန့်သူတွေကိုထိရောက်စွာအရေးယူဖို့လူအခွင့်ရေးချိုးဖောက်ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တရားဝင်နေဆက်ကုံတွေတိုးမြင့်ဖို့စတဲ့လုပ်ငန်းတွေလှုပ်ဆောင်ပေးဖို့အစိုးရကိုအကြံပြုတင်ပြထားပါတယ်ကော်မရှင်အနေနဲ့ဒီအစီရင်ခံစာကိုထုတ်ပြန်ဖို့မြန်မာနိုင်ငံတွင်းကအစိုးရနဲ့တပ်မတော်အဖွဲ့အစည်းတွေဒေသခံတွေကိုတွေ့ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးတော့လေအဲ့ဒီကအစိုးရအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့တွေဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့ပါသေးတယ်။ဒီနေရာမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်အရေးကိစ္စဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့ကုလသမဂ္ဂအစီရင်ခံစာနဲ့ပတ်သက်လို့ဘလို့သဘောထားရှိသလဲဆိုတာနဲ့ပတ်သက်ပြီး VOA ကမေးမြန်းရမှာတော့အကြံပေးကော်မရှင်အဖွဲ့ဝင်လေးဖြစ်အရင်လက်ဗနွန်ကယဉ်ကျေးမှုဝန်ကြီးဟောင်းလေးဖြစ်တဲ့ Mr. Gassam Semi က VOA ကိုခုလိုပြောဆိုလိုက်ပါတယ်
။ This commission has had the opportunity to discussthe situation with these concerned organizations. Now, let me be frank. Everybody needs to do his own job. And we are not an investigation committee. We are not equipped
ကော်မရှင်အနေနဲ့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်နေကြတဲ့ဖွဲ့စည်းအားလုံးနဲ့တွေ့ဆုံမေးမြန်းခွင့်နဲ့ရခဲ့ပါတယ်ပြောရရင်တော့အားလုံးဟာကိုယ့်ရဲ့တောင်းပိုင်းဆိုင်ရာကိုလှုပ်ကြရမှာပါကျွန်တော်တို့ဟာအဲ့လိုမျိုးအသေးစိတ်စုံစမ်းနိုင်တဲ့အနေအထားမျိုးမရှိသလိုပဲတောင်ပိုင်းရစုံစမ်းစစ်ဆေးအဖွဲ့လည်းမဟုတ်ပါဘူးကျွန်တော်တို့ဘက်ကတော့အစိုးရဘက်ကတာဝန်ရှိသူတွေနင့်နာခံစားရသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေရဲ့ပြောဆိုချက်တွေကိုနားထောင်ဖို့ပါကျွန်တော်တို့အနေနဲ့ဒီနိုင်ငံတော်အတိုင်ပင်ခံကချမှတ်ပေးထားတဲ့တောင်ပိုင်းအတိုင်းပဲဆောင်ရွက်ဖို့ဖြစ်ပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့တွေနေရာမှာဝင်လို့ဖို့မဟုတ်သလိုပဲသူတို့ရဲ့အလုပ်တွေကိုလည်းဝင်ရောက်ဆွတ်ဖက်ဖို့မရှိပါဘူးဒါမှမဟုတ်ဒီဖြစ်ပျက်ခဲ့တာတွေအပေါ်မှာလွတ်လပ်ပြီးတော့မျှတာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆိုတာကိုတော့ထောက်ခံထားပါတယ
်။ရခိုင်ရေးကိစ္စနဲ့ပတ်သက်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဖွဲ့ဖို့ကုလသမဂ္ဂအရာရှိတွေကတောင်းဆိုထားကြတာပါ။ဒါပေမဲ့ကော်မရှင်ရည်ညွှန်းတာကတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့လားဆိုတာကိုတော့အတိအကျမသိခဲ့ရပါဘူး။ရေရှည်တည်ငြိမ်တဲ့ငြိမ်းချမ်းမှုတစ်ခုရဖို့အတွက်ဆိုရင်တော့အမြန်ဆုံးလုပ်ရမှာကနိုင်ငံသားစစ်ဆေးရေးလုပ်ဖို့ပဲလို့လေကော်မရှင်အဖွဲ့ဝင်မစ္စတာကာဆမ်ဆယ်မီကပြောပါရယ်ဒီအစီရင်ခံစာရဲ့အပြီးသက်ကိုတော့2019ခုဩဂုတ်လမတိုင်ခင်မှာထုတ်ပြန်မယ်လို့ကော်မရှင်ကပြောဆိုထားပါရယ်ရှင
်မေခပြောပြခဲ့တာပါရှင်နှစ်ပေါင်းများစွာမပြေမလည်ဖြစ်နေခဲ့တဲ့ရခိုင်ရေးဖြစ်ရှင်မှုဖြစ်နိုင်ခြေတွေကိုရခိုင်ကြံပေးကော်မရှင်ကဒီကနေ့အစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ်ကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ပြီးမြန်မာနဲ့နိုင်ငံတကာအဖွဲ့တွေပါဝင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ကမြန်မာအစိုးရဘက်ကဆောင်ရွက်တဲ့အချက်12ချက်ကိုအကြံပြုထားပါတယ်နိုင်ငံသားဖြစ်ခွင့်ဒေသတွင်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအပါအဝင်အမုန်းစကားဖြန့်ဖြူးသူတွေကိုအရေးယူဖို့အကြံပြုချက်တွေအပါအဝင်ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေအပေါ်သဘောထားကိုရခိုင်မျိုးသားပါတီကလွှတ်တော်အမတ်ဦးဦးလှစောကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှာနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးသူကအခုလိုစပြောပါတယ်
လောလောဆယ်မှာတော့ခါလေဒါကျွန်တော်တို့ဗမာပြည်မှာဒီနိုင်ငံညာနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးတော့1980နှစ်ဥပဒေရှိပါတယ်နော်အဲ့ဒီဥပဒေရဲ့အောက်မှာပဲကျွန်တော်တို့ဒါဥပဒေအရာတိတိကျကျဒီဥပဒေကိုဘယ်လိုမှကျွန်တော်ကြော်လို့မရဘူးဒါဥပဒေဆိုတာနိုင်ငံတော်ရှုတ်ချရတဲ့စိတ်ပိုင်းတစ်ခုဖြစ်တယ်ဒီဥပဒေမှာအားနည်းချက်ရှိကောင်းလည်းရှိမယ်ကျွန်တော်တို့ကတော့ဥပဒေပြန်ဖို့လို့မသိဘူးဒါပေမဲ့လောလောဆယ်ကဒီဥပဒေဟာတကယ်အခိုင်အမာလောလောဆယ်ရှိနေဥပဒေတဲ့အဲ့တော့ဒီဥပဒေအောက်မှာပဲကျွန်တော်တို့ဒီနိုင်ငံသားဖြစ်မှုဆိုတာကိုတွားပါလိမ့်မယ်ဒါကတော့သူတို့အနေနဲ့ဒါအကြံပေးတာပဲဖြစ်ပါလိမ့်မယ
်နောက်ဒီရဲတွေကိုသူကဒေသခံလူမျိုးအချို့အစားလိုက်ဖွဲ့စည်းသွားဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်ဆိုတော့လက်ရှိအနေအထားအရဆိုရင်တော့သူတို့တိုက်တွန်းချက်သူတို့ရဲ့ဟိုအဆိုပြုချက်ကအလုပ်ဖြစ်လာနိုင်ပါသလားဆရာ
ဒီဒေသခံလူမျိုးတွေဆိုတာကကျွန်တော်ပြောလို့ပေါ့ဗျာဒီရခိုင်မှာရဲတွေဟာရခိုင်နယ်ဖြစ်တဲ့ရခိုင်မျိုးနယ်စုတွေပေါ့လေကျွန်တော်ဖြစ်တဲ့တကယ်လို့အမှားတကယ်လို့ဒီထက်မှာပေါ့ဗျာလူမျိုးအနေနဲ့ဘန်ဂလီတွေပါမယ်ဆိုရဲအဲ့ဒီဘန်ဂလီတွေပါမယ်ဆိုတော့လေကျွန်တော်တို့ကန့်ကွက်ချက်မရှိဘူးဒါပေမဲ့အဲ့ဒီဘန်ဂလီတွေကကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ကျွန်တော်တို့ဒီစဲဥပဒေကိုလိုက်နာတဲ့နိုင်ငံသားဖြစ်တဲ့နော်ကျွန်တော်တို့ဒီကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံပေါ်မှာသစ္စာရှိတဲ့တကယ်နိုင်ငံသားတွေနော်ဒီလူမျိုးမျိုးဆိုနိုင်ငံသားတွေကတော့ဒါဖြစ်တယ်ပါလေ
အမုန်းစကားပွားတဲ့သူတွေကိုအရေးယူဖို့အစိုးရဘက်ကကြက်ကြက်မမလှုပ်ဖို့ပေါ့နော်ဒါကတော့ तू ကဒီဆိုလူမှုရေးပိုင်းမှာပြည်လဲစေဖို့အတွက်ဒါဟာလည်းအရေးပါတယ်ဆိုပြီးတော့တိုက်တွန်းသွားပါတယ်ဒီအမုန်းစကားပွားသူတွေအရေးယူဖို့ဆိုတဲ့ကိစ္စရောဒီအစိုးရဘက်ကလိုက်လုပ်နိုင်မှာမလားသူတို့ရဲ့ recommendation ကရောလက်တွေ့ချနိုင်မှာလား
ဟုတ်လားအဲ့ဒါကတော့လေကျွန်တော်တို့လုံးဝလက်ခံတယ်ကျွန်တော်တို့ကဘလို့မှကိုကျွန်တော်ဒီအမုန်းစကားပြောတဲ့လူတွေကိုကျွန်တော်တို့ကတော့ဘယ်တော့မှလက်ခံနိုင်ကြအောင်မရှိဘူးဒါကျွန်တော်ဒေသရဲ့တည်ငြိမ်မှုကိုပြပြစေရဲเนาะကျွန်တော်ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုအများကြီးထိခိုက်တဲ့လူတွေပဲဒီကနေ့တနည်းစကားပြောလို့ရင်အမုန်းစကားပြောတဲ့လူတွေဟာတကယ်လက်မဲ့ agent တွေပေါ့ agent တကယ် black hands တွေ agents of the black hand base အဲ့တော့ဒီလူတွေကိုပြပြတတ်တာဖော်ထုတ်ရမယ်ပြပြတတ်တာရေးရမယ်ဆိုတာလက်ရှိအုပ်ချုပ်ရေးညာနေရလက်ရှိအစိုးရရဲ့တာဝန်ပဲအဲ့ဒါကိုတော့ကျွန်တော်လက်ခံတယ်เนาะအဲ့တော့ဒီလူဟာခင်ဗျာဒါဥပဒေနဲ့ဘလို့မှကိုနိုင်ငံသားမဟုတ်ပြည်ဖြစ်သေးနိုင်ငံသားဟုတ်ပြည်ဖြစ်သေးမြင့်သည့်ဘာသာမြင့်သည့်လူမျိုးဖြစ်စေအဲ့လိုအမုန်းစကားပွားတယ်ဆိုတာဟာကျွန်တော်တို့ဒီပြည်ထောင်စုမြန်မာနိုင်ငံရဲ့ဒါကျွန်တော်တို့ဒီမိုကရေစီခရင်စင်းကိုဖျက်ဆီးတဲ့လူပဲအဲ့ဒါကိုတော့ပြက်ပြက်သားသားရေးရပါဒါကတော့အစိုးရတာဝန်ပဲကျွန်တော်လက်ခံတယ
်ပြည်내တွင်းမှာပေါ့နော်ငိမ့်ချမ်းစွာအတူရှင်တွဲနေထိုင်ရေးအပေါ်မှာအပြေရှားဖို့ဆိုတာမှာဆရာတို့ဘယ်လောက်လိုလားချက်ရှိပါလဲ
အဲ့တော့ငိမ့်ချမ်းစွာအတူရှင်တွဲနေထိုင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်သူတွေနဲ့ဟိုကရင်းနှီးဝါးလဲနေခဲ့ကြတယ်ဒါပေမဲ့အခုလောလောဆယ်မှာဘာဖြစ်လဲဆိုတော့ကျွန်တော်တို့မှာစိုးရိမ်ကြောက်ရွံ့မှုတွေများနေတယ်နော်စိုးရိမ်ကြောက်ရွံ့မှုတွေများတယ်အကြောက်တရားတွေများတယ်နေတဲ့ခါကာလတခုမှာဒီငိမ့်ချမ်းစွာအတူရှင်တည်နေထိုင်ရဲဆိုတဲ့စကားလုံးကိုတော့ကျွန်တော်ဘက်ကဟို တဲ့ file လို့တဲ့အဓိပ္ပာယ်ဖွင့်တဲ့အခါမှာအမျိုးမျိုးနားလည်မှုတွေလွဲနေတာပိုင်းရှိတယ်။အဲ့တော့ငိမ့်သောသောသူရှင်နေနေဆိုင်ရဲ့ဆိုတာဘလို့ဟာလဲဆိုတာကိုကျွန်တော်တို့အစိုးရအနေနဲ့ဆို၎င်းရခိုင်အဖွဲ့အစည်းတွေတော်၎င်းရပ်ဖက်ဖူးစင်းတော်၎င်းတခြား interface movement တွေကောဒါကိုလူထုသိအောင် awareness လုပ်ပေးဖို့လိုတယ်။ဘာလို့ဆိုငိမ့်သောသောသူရှင်နေနေဆိုင်ရဲ့ဆိုတာလဲကြောက်တဲ့အတွက်ကြောင့်ဟာသူမနေနိုင်ဘူးပြောတဲ့လူတွေအများကြီးပဲ။အဲ့တော့အတူမနေနိုင်ဘူးပြောလို့ရှိရင်ရပ်ဖြစ်ကြမလားခုတ်အဲ့ကတည်းကလည်းတော့အတိအကျမလားဆိုတော့အဲ့လိုလည်းမဟုတ်ပြဘူးအဲ့တော့ငင်းရဆိုအတူရှင်နေနေထိုင်ရေးဆိုတဲ့စကားလုံးကိုအများကြီးအောင် awareness လုပ်ပေးဖို့ဆိုတာမှာအင်မတန်ဒီကျွန်တော်တို့ဒီလောလောဆယ်အစိုးရတဲ့အနေနဲ့အင်မတန်အားနည်းနေလို့ကျွန်တော်မြင်နေတော့အဲ့တော့အရက်ဖက်လူပွဲစီတွေရောတခြားငယ် moderate ဖြစ်တဲ့လူတွေရောနော်အဲ့ဒီဟာကိုတကယ် awareness ရှိအောင်အများကြီးလုပ်ပေးဖို့လိုတယ်အဲ့လိုမလုပ်ပေးဘူးဆိုလို့ရှိရင်အဲ့ဒီငင်းရဆိုအတူရှင်နေထိုင်ရေးဆိုတဲ့စကားလုံးကိုကြည့်ပြီးကြကြအဓိပ္ပာယ်မဖွင့်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီကျွန်တော်ခုနကပြောတဲ့ကျွန်တော်တို့ရှိကဖြေပန်းကဆွေးနွေးခဲ့တဲ့ hate speech တွေပေါ့ဗျာအမုန်းတရားစကားတွေနဲ့အဲ့ဒါရောထွေးပြီးတော့ပြဿနာပိုကြီးထွားသွားတယ်အဲ့လိုမြင်ပါတယ်နောက်တစ်ခုကအဓိကကျွန်တော်ပြဿနာမြင်တာကအဲ့ဒီ Muslim community ထဲကတကယ် stakeholder တွေဘယ်သူတွေလဲအဲ့ဒီလူတွေကဒါကိုဘာလို့တုံ့ပြန်မလဲဆိုတာလည်းရေးကြည့်ပါတယ်နော်
ရခိုင်အမျိုးသားပါတီလွှတ်တော်အမတ်ဦးဦးလှစောကိုမတ်သိန်းကြီးထိုက်ကဆက်သွဲမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။အခုမူဆယ်လာရှိုကာလမဘောကကုန်တင်ကားတွေကိုငွေကြေးကောက်ယူခံနေရတဲ့အခြေအနေကိုအလှည့်ပေးပါရစေ။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလက်မှတ်ကြီးဖြစ်တဲ့မူဆယ်လာရှိုလမ်းမှာဒီကနေ့မနေ့အစောပိုင်းကလက်နက်ကင်တပ်ဖွဲ့တွေကကုန်တင်ကားအနည်းဆုံး6စီးကိုရပ်တန့်စေပြီးငွေကြေးကောက်ယူသွားတယ်လို့ဒေသခံအာဏာပိုင်အဖွဲ့အစည်းတွေကပြောပါရယ်။မူဆယ်လာရှိုပြည်တော်စုလမ်းမကြီးမှာပဲပြီးခဲ့တဲ့နှစ်ရက်ကတိုက်ပွဲဖြစ်ခဲ့တာကြောင့်ရေရှည်အတွက်နေဆက်ကုံသွေးရေးအပေါ်ထိခိုက်လာမှာကိုလည်းကုံသေးတွေကစိုးရိမ်နေကြတာပါ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်မူဆယ်လာရှိုပြည်တော်စုလမ်းမကြီးပေါ်မှာဒီလ14ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရတာဒီကနေ့အထိလည်းလုံခြုံရေးအခြေအနေဟာငြိမ်သက်အေးချမ်းတာမရှိသေးပါဘူးဒီကနေ့မနခင်ပိုင်းကတော့လက်နက်ကင်အဖွဲ့တွေကနန်းဖက်ကအနီးကကြေးရွာမှာကုန်တင်ကားတွေကိုရပ်တန့်စီပြီးငွေကြေးကောက်ယူတာတွေရှိကြောင်းနန်းဖက်ကရဲစခန်းကအရာရှိတဦးကပြောပါတယ
်ခုမုန်းကြေးရွာဆိုတော့နန်းဖက်ကပိုင်မုန်းတော့အဲအဲ့ကြေးရွာဆိုင်မုန်းညမှာပါခင်ဗျအဲ့နေ့မှာသူတို့ဟိုဆက်ကြေးကောက်တယ်လေကား6စီးကိုသူကောက်သွားတယ်လို့သိရတယ်ခင်ဗျကားတစ်စီးတော့ရှေ့ဘေးနောက်ဘေးပြည်ပြီးတော့ကားကိုလမ်းပေါ်မှာကန့်လန့်ခံသွားတယ်သိရတယ်ခင်ဗျ CRL ရောအဲ့ CIA ဖွဲ့ရောလို့အဲ့လိုပေါက်ဖိတ်လို့လေသိရတယ်ခင်ဗျ
ကားအသွာလာတွေရက်တန့်ပြီးတဲ့နောက်တမ်ဘရွန်ရဲ့ရဲတပ်ဖွဲ့ကတွားရောက်ရှင်းလင်းခဲ့ပေမဲ့နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားတာတော့မရှိကြောင်းပြောပါတယ်မူဆယ်ခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကလည်းလက်ရှိဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပါတယ
်ဓာတ်ရီတော့ငါးသိန်းကောက်တယ်လို့ပြီးရတယ်ရေတက်တော့မရဘူးနော်ကြီးတဲ့တွေကလည်း2000ဒီကောက်ပါလို့ပြီးရတယ်ဟိုတိုက်ပွဲတော့မဖြစ်ဘူးမနေ့၄နာရီခွဲလောက်ပေါ့အဲ့မှာတို့ဟိုဂျူပီတာကားဟိုအဲ့မှာတို့ကားဘင်းကိုဘာဘဒနနဲ့ပြဖောက်ပြီးတော့မှလမ်းပိတ်ထားတာပေါ့။ဒါတော့ဝါရီလည်းပါတယ်၊ဖေရီကားလည်းပါတယ်၊ဆက်နေပိတ်ကားလည်းပါတယ်။အဲပြဖောက်ပြီးတော့မှဒီလမ်းနဲ့ပိတ်ထားတာပေါ့။သူနေဖွင့်နဲ့ရဲနဲ့တော့သွားရှင်းတာပေါ့နော်။ရှင်းနေရှင်းတော့ထိတွေ့မှုတော့မရှိလို့သိရပါတယ်။ဟို9နာရီခွဲလောက်ကျတော့ပွင့်ပါပါတယ်
။တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့၄ဘုံ၃ဘုံလောက်ဟာမူဆယ်လာရှိုပြည်တော်စုလမ်းမကြီးကနေတဆင့်ပို့ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်ဒီလမ်းမကြီးပေါ်မှာအခုလိုအခင်းဖြစ်ပွားနေမယ်ဆိုရင်ရေရှည်မှာနေဆက်ကုံသွယ်ရေးကိုထိခိုက်လာနိုင်ကြောင်းမူဆယ်မြို့တစ်တီးကုံစီတိုင်းအတွင်းရေးမှူးဦးဆိုင်ခမောင်ကပြောပါတယ
်။ရေရှည်မှာဆိုရင်တော့ထိခိုက်သွားနိုင်တော့ပေါ့ဗျာအများကြီး။ဒါမဲ့လောလောဆယ်နေထားရတော့ဒီလိုမျိုးအခြေနေထားတွေကိုရှောင်ရင်းပြုရင်းနဲ့သွာလာနေရတာပဲကုံတဲတွေကားသမားတွေရှင်းမှာတိုက်ပွဲရှင်းနေတာဆက်ကြီးကောက်နေတယ်ဆိုရင်လည်းဒီမှာခဏရက်ဆောက်ပေါ့။ရှင်းတယ်ဆိုရင်ဆက်သွား
တစက်ထဲမှာပဲပြည်သူတွေရဲ့လူလားချက်ကိုဦးဆိုင်ခင်မောင်ကအခုလိုဆက်ပြောပါတယ
်။တိုင်းရင်းသားအဖွဲ့အစည်းတွေကလည်းပြည်သူအတွက်ကိုယ်နိုင်မြေတွေကိုလှုပ်တာပဲ။လုံခြုံရေးယူနေတဲ့တပ်မတော်အဖွဲ့အစည်းကလည်းဒါပြည်သူအတွက်အနိုင်မြေလုံခြုံရေးအတွက်လှုပ်နေတဲ့ရောနေတာပဲ။သို့တော့အမှန်တကယ်ဒီအနိဋ္ဌာယုံတွေကိုခံစားနေရတာပြည်သူတွေလေနော်။
လောလောဆယ်ကိုကန့်ဒေတာလောက်ကင်မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ချင်းရွှေဟော်နေဆက်ကုံသွယ်ရေးစခန်းကိုလည်းကားအဝင်ထွက်တွေနှဲပါလာပြီးတရက်ကိုကုံသွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်တန်းလောက်ထိခိုက်နေကြောင်းကုံသွယ်ရေးစခန်းတာဝန်ရှိသူကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းဒေတာမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လည်းပြည်ထောင်မြန်မာနေဆက်ကုံသွယ်ရေးဟာလုံးဝနှိပါရပ်ဆိုင်ခဲ့တယ်လို့တရက်ကိုအမေရိကန်ဒေါ်လာ12တန်းကနေ16တန်းအထိနှင်နာခဲ့တယ်လို့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်
ကိုမိုးစောတင်ပြခဲ့တာပါရှင်။အခုအမေရိကန်သမ္မတရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုနဲ့မြန်မာဒုက္ခသည်တွေအပေါ်ရိုက်ခတ်မှုဘယ်လိုရှိနိုင်သလဲဆိုတာပြောပြပေးပါဦးမယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်မိန့်နဲ့ဒုက္ခသည်တွေပြောင်းရွှေ့အခြေချခွင့်ကန့်သတ်တဲ့အမိန့်ကြောင့်အမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်မရေရာတော့တဲ့ဒုက္ခသည်တွေထဲမှာမလေးရှားရောက်မြန်မာတိုင်းရင်းသားတွေလည်းပါဝင်ပါတယ်ဒီဒုက္ခသည်တွေအတွက်အမေရိကန်ကိုလာရောက်နေထိုင်ခွင့်ဟာတခုတည်းသောမျှော်လင့်ချက်ဖြစ်ပြီးအခုဒီမျှော်လင့်ချက်ပြည့်စည်ရတော့မယ့်အခြေရောက်နေပြီလို့ဒုက္ခသည်စောင့်ရှောက်ရေးအဖွဲ့တွေကပြောပါတယ် AP သတင်းတပုတ်ကိုအခြေခံပြီးကိုငင်းချန်းကပြောပြမှာပါရှင
်မလေးရှားကိုရောက်နေတဲ့ချင်းတိုင်းရင်းသားဒုက္ခသည်အမျိုးသမီးတင်နဲ့သူ့အမျိုးသားနောက်ပြီးကလေး9ယောက်လုံးဟာအမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်ပြောင်းရွှေ့အခြေချဖို့အတွက်လိုအပ်တဲ့ကျန်းမာရေးစစ်ဆေးတာနောက်ကျောင်းရာဇဝင်စစ်ဆေးတာတွေနှင်းနဲ့ချီပြီးကြောင်လုပ်ခဲ့ပါတယ်။သွေးစစ်တာ DNA နဲ့လက်ပွေနှိပ်တာတွေးဆောင်မေးမြန်းတာစတဲ့အဆင့်အာလုံးပြီးသွားပြီဖြစ်ပါတယ
်။ဟောအမေရိကအရေးကကန်ဒုလာ
အမေရိကန်ပြည်ထောင်စုဟာကျမတို့ဘာသာရေးယုံကြည်မှုအရာဖခင်နိုင်ငံမှာသာသနာပြုအဖွဲ့တွေလွှတ်ပြီးခရစ်ယာန်ဘာသာကိုတတ်ဝင်ယုံကြည်အောင်တုံ့တင်ပေးခဲ့တာပါ။ကျမတို့ကဘေးကင်းလုံခြုံမှုကိုလိုလားပါတယ်။အမေရိကကိုသွားတယ်ဆိုတာကျမတို့အတွက်ကိုမိဘစီသွားရမယ်ဆိုတဲ့ကလေးငယ်တယောက်ရဲ့မျှော်လင့်ချက်မျိုးပ
ါဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အရမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားသလိုဒုက္ခသည်တွေကိုပြောင်းရွှေ့အခြေချခွင့်ရပ်ပေါင်း120ပိတ်ပင်ထားတဲ့အချိန်မှလို့ကြန့်ကြာနေပါတယ်အဲ့ဒီအမိန့်အရဒုက္ခသည်တွေကိုထုတ်ပေးမယ်ပြည်ဝင်ခွင့်ဗီဇာ55ရာခိုင်နှုန်းလျှော့ချပြီးဒုက္ခသည်တသိန်းတစ်သောင်းကနေ5000အထိဒီနှစ်ထဲမှာရှော့ချဖို့စီစဉ်ထားတာပါဒီစရင်အရဆိုရင်ဒုက္ခသည်6000ဟာဗီဇာလုံးဝရတော့မှာမဟုတ်ပါဘူးဒီအမိန့်ကြောင့်မြန်မာနိုင်ငံအတွင်းကလွတ်မြောက်အောင်ထွက်ပြေးလာတဲ့ဒုက္ခသည်တွေထိခိုက်နေနိုင်ရပါတယ
်မြန်မာပြည်ဟာကျမတို့အတွက်ဘေးကင်းလုံခြုံမှုမရှိပါဘူးလူတွေအသက်ခံရတယ်ဘာသာရေးယုံကြည်မှုကိုအကြောင်းပြဖန်ဆီးခံရတယ်ကိုယ်ကိုယ်ကိုပိတ်ပင်ခံရတယ်ဝိပုစုတောင်းတာတွေကိုစစ်တပ်ကပိတ်ပင်တာတွေရှိပါတယ်လုံခြုံမှုမရှိတဲ့အတွက်ကျမတို့ပြန်မသွားနိုင်ပါဘူး
တင်မို့မိသားစုဟာဆိုရင်နာမည်စက်တင်ဘာလမှာအမေရိကန်ပြည်ထောင်စုကိုရောက်လာမယ်လို့မျှော်လင့်ထားတာပါအခုတော့ဒီအခွင့်အရေးဆုံးရှုံးရမယ့်အခြေအနေဖြစ်နေပါတယ်တချို့ဒုက္ခသည်တွေကလည်းသမ္မတဒေါ်နယ်ထရမ့်အနေနဲ့ခရစ်ယာန်ဘာသာဝင်ဒုက္ခသည်တွေကိုပါပိတ်ပင်တာမျိုးမလုပ်သင့်ဘူးလို့မြင်ပါတယ်
Donald Trump is just looking
ဒေါ်နယ်ထရမ့်ကအမျိုးသားလူမျိုးရေးဆိုတာနဲ့နိုင်ငံကိုဘေးကင်းဖို့ဆိုတာကိုပဲစဉ်းစားပြီးတော့ကြည်တယ်လို့ကျွန်တော်ထင်ပါတယ်ဒါဆိုရင်လည်း okay ပါအကြမ်းဖက်သမားတွေကိုပိတ်ပင်ဟန်တားခြင်းနဲ့ဆိုရင်ဒါပေမဲ့အဲ့ဒီမှာခရီးရန်တွေကိုပါထည့်မထားသင့်ပါဘူ
းပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမြန်မာဒုက္ခသည်36000လောက်ဟာအမေရိကန်ပြည်ထောင်စုမှပြောင်းရွှေ့အခြေချခဲ့တဲ့အကြောင်းဒုက္ခသည်စောင့်ရှောက်ရေးအဖွဲ့တွေကပြောပါတယ်အခုတော့ဒုက္ခသည်တွေအတွက်တခြားနေစရာမရှိတော့သလိုဖြစ်နေပြီလို့အာရှပစိဖိတ်ရေးရာဒုက္ခသည်စောင့်ရှောက်ရေးအဖွဲ့ကဂျူလီယာမေယာဟော့ဖော့ကပြောပါ
တယ်
လူတော်များများအတွက်ရွေးချယ်စရာကဒီနေရာကနေထွက်သွားပြီးပြောင်းရွှေ့အခြေချခွင့်ရဖို့တခုတည်းပါအမေရိကန်ပြည်ထောင်စုဟာအရှကဒုက္ခသည်တွေအဓိကအခြေချနေထိုင်ခွင့်ပေးတဲ့နိုင်ငံဆိုတာမမေ့သင့်ပါဘူးအခုသူတို့အတွက်မျှော်လင့်ချက်မရှိတော့သလိုဖြစ်သွားတာကြောင့်ဒုက္ခသည်ကူညီစောင့်ရှောက်ရေးမှာလည်းအခက်အခဲတွေထပ်ပြီးတော့ရင်ဆိုင်ကြရပါတယ
်အခုထိတော့မလေးရှားမှာရောက်နေတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တွေအပါအဝင်ပြောင်းရွှေ့အခြေချခွင့်မျှော်နေကြတဲ့မိသားစုတွေဟာမရေမရအခြေအနေတွေနဲ့ဆက်ပြီးစောင့်စားနေကြဆဲဖြစ်ပါတယ်။ကလေးတွေကလည်းဒုက္ခသည်ကူညီစောင့်ရှောက်ရေးအဖွဲ့တွေအကူအညီနဲ့ဆက်လက်ပညာသင်ကြားနေပါတယ်။ဒုက္ခရောက်နေတဲ့သူတွေကိုအကူအညီပေးဖို့သမ္မတဒေါ်နယ်ထရမ့်ကိုတောင်းဆိုတဲ့အကြောင်းအရာတွေကလည်းသင်ကြားတဲ့နေရာမှာပါဝင်ပါတယ်ခင်ဗျာ
။ကိုငိမ့်ချန်ပြောပြသွားတာပါရှင်။ကျမတို့ VOA အင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုတဲ့ဆိုရင် VOA email လိပ်စာက barmis@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-239-382-9554ကိုခေါ်ဆိုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်မတ်လ16ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုနောက်ပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ကျမရေးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတနိုင်ငံလုံးအပြစ်ရက်စဲရေးဆွေးနွေးနေတဲ့အခြေအနေပေါ်မှာတိုင်းရင်းသားအဖွဲ့တွေဘက်ကအမြင်ကိုအခုလိုနားဆင်ရပါမယ်။
အခုကမူရပဲချမှတ်ထားတာကိုအဲ့တော့သွားပြန်ညှိမယ်တကယ်လို့ပြည်လဲတော့ဒါအစီပြည်တယ်လို့ဟိုလှုပ်ဆောင်သွားဖို့ပါပဲကိုချက်ကိုတော့မူရတော့လက်ခံလာ
UNFC ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုတိုင်းရင်းသတင်းလွှာကဏ္ဍမှာနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့ကျမရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့ဥလန်းချောင်းသွေးကြောပိတ်တဲ့အကြောင်းကိုတင်ပြပေးထားပါတယ်ဥကိုသွားတဲ့သွေးကြောပိတ်ရောဂါဖြစ်နေတာကိုစောစောမသိစောစောမကုသနိုင်ရင်သေဆုံးမှုများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးကြပါတယ်။ဒီရောဂါဖြစ်မဖြစ်စောစောသိနိုင်ဖို့လက္ခဏာတွေနဲ့ဘယ်လိုစစ်ဆေးမှုလုပ်ဖို့လိုပါသလဲ။ဘယ်လိုကုသပေးနိုင်ပါသလဲဆိုတာကိုနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုရောဂါဌာနအငိမ့်စားပါမောက်ခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရှင်။
โอเคปอมคะดอกเตอร์คิมาวีครับเจนเราดิอูลั้นจ้องโกตวาดะทวีจ้อริปိတ်เตยอกากาเมียนมาနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းဘိုင်းညာပြီးတော့ရောက်လာတဲ့လူတယောက်မှာဆိုလို့ရှိရင်ထက်သွင်းစဉ်းစားရမယ်ယောဂါတခုလည်းဖြစ်ပါတယ်ဒီယောဂါနဲ့ပတ်သက်ပြီးတော့အကြံဉာဏ်ပြောပြရမယ်ဆိုလို့ရှိရင်တော့ဘိုင်းတခုလုံးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဥတွေနဲ့ပြည့်နေတာပါအဲ့ဒီဥတွေကိုทวีจ้อริตวาပြီးနေမှာသူဥတွေကအသက်ရှင်နေမှာဟုတ်အဲ့ဒီအူတွေကိုသွားတဲ့သွေးကြောတွေဟာဒုက္ခပေးနိုင်တယ်။သူတို့ကရုပ်ပြည့်ပိတ်သွားတာမျိုးရှိသလိုတပြေးပြေးနဲ့ပိတ်ဆို့သွားတာမျိုးလည်းရှိတတ်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီဥလန်းချောင်းကိုသွားတဲ့သွေးကြောတွေဒီပိတ်တဲ့အနေအထားကဆရာကြီးဘယ်လိုလူတွေမှာအဖြစ်များလဲ။အဓိကဘာကြောင့်ဖြစ်ရလဲပေါ့ဆရာ။
ဟုတ်ပါတယ်။ဒီဟာဆိုလို့ရှိရင်တော့တက်ငယ်ပိုင်းမှာဖြစ်တာတော့နည်းနည်းနည်းပါတယ်။အသက်ကြီးပိုင်းတွေမှာဖြစ်တယ်။အတူတူဖြင့်သူတို့စစ်တမ်းတွေရောက်ဆိုလို့ရှိရင်တော့လူ9000စေုံတဲ့တယောက်လုံးမှာဒီပြဿနာနဲ့လာတတ်တယ်ဆိုပြီးတော့ရှိပါတယ်အသက်ငယ်တဲ့လူတွေမှာအဖြစ်နေပေမဲ့ကြီးတဲ့လူတွေမှာဘိုင်းနည်းနည်းအောင့်နေပါလေဆိုကျွန်တော်တို့ကဒါကိုထက်သွင်းစဉ်းစားရမှာဖြစ်တယ်အထူးသဖြင့်ဘယ်လိုလူတွေမှာလဲဆိုတော့အစီလွန်ကဲနေတဲ့လူတွေစီးကျိုရှိတဲ့လူတွေစိတ်လိတ်အလွန်ကျွံတောက်တဲ့လူတွေအလေးချိန်များတဲ့လူတွေအဲ့လိုအခြားသွေးကြောယောဂါရှိတဲ့လူတွေနောက်တစ်ခုကလည်းအရေးကြီးတဲ့ချက်ကတော့သွေးခဲလွယ်တဲ့လူတွေပေါ့အဲ့လိုလူတွေမှာဖြစ်များတယ်နောက်တစ်ခုကတော့ရုပ်ပြည့်ကြီးဖြားနာဖြစ်ပြီးတော့ရေတွေပါလည်းမဝင်ဘာမဝင်အဲ့လိုဖြစ်နေလူတွေမှာလည်းသွေးတွေကခဲပြီးတော့ပြစ်ပြီးတော့ပိတ်သွားနိုင်တဲ့အခါတွေလည်းရှိပါတယ်ညာသောအပြင်ကတော့တနည်းအားနေပြီးတော့နှလုံးတို့ဘာလို့လဲသွေးခဲလေးတို့ကပြုတ်ပြီးပိတ်သွားတာဒါကတော့ရုပ်ပြည့်ဖြစ်သွားတာ acute ခေါ်တာပေါ့နောက်တစ်ခုကတော့ဒီဥကိုသွားတဲ့လမ်းကြောင်းတွေက atherosclerosis ခေါ်တဲ့သွေးကြောကျေယောဂါအနေပြီးတော့နှလုံးမှာဖြစ်သူပေါ့ဗျာတပြေးပြေးပိတ်ပြီးတော့ဖြစ်လာတာမျိုးလည်းရှိတယ်ဒါပေမဲ့ဒီဥတွေနဲ့ပတ်သက်လို့ပြောရရင်တော့ကျွန်တော်တို့ကသွေးလွတ်ကျော်သွေးပြန်ကျော်ဆိုပြီးရှိတာဟုတ်သွေးလွတ်ကျော်ပဲပိတ်ပိတ်သွေးပြန်ကျော်ပဲပိတ်ပိတ်ဥကတော့သွေးမရတဲ့သဘောမျိုးပဲခံစားပြီးတော့ဒုက္ခရောက်တဲ့သဘောရှိပါတယ
်ဟုတ်ကဲ့ဆရာဒီယောဂါဖြစ်လာတဲ့ခါကျရင်အများသောအားဖြင့်တော့ဒီစောစောမသိပဲနောက်ကျမှသိပြီးတော့ပေါ့နော်ခုရခက်တဲ့အနေအထားမျိုးဖြစ်တတ်တယ်လို့ကြားမှုတဲ့အတွက်ဒီယောဂနဲ့ပတ်သက်ပြီးဆရာကြီးစောစောသိနေအောင်ဘလို့အချက်တွေဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးတော့ဒီယောဂါကိုရှာဖွေဆုံးဖြတ်ဖို့လိုမလဲဆရာက
ြီးမှန်ပါတယ်ဒီဟာမိကောအင်တန်ရေးကြည့်ပါတယ်လူတယောက်ကဘိုက်နာလာတယ်ဆိုလို့ရှိရင်ခုနအစာရင်ရိုးရိုးပဲရောင်လာလားအစာရင်ပဲပေါက်သွားတာလားဥတွေပဲခောက်သွားတာလားဥတွေပဲရောင်ရမ်းလာလားဒါမှမဟုတ်ဝင်းတွေဘာတွေချုပ်ပြီးဝင်းမသွားနိုင်လို့ဖြစ်တာလည်းဖြစ်နိုင်တယ်လေပွားတာလည်းဖြစ်နိုင်စသဖြင့်ကျွန်တော်တို့အမျိုးမျိုးစဉ်းစားကြပါတယ်ဒါပေမဲ့လို့ဒီအူသွားတဲ့သွေးကြောတွေပိတ်တဲ့ပြဿနာများဖြစ်နေလားဆိုတဲ့အသည့်ပေါ့ဗျာအဲ့ဒါလေးကိုခေါင်းထဲထည့်ထားသင့်တယ်ဗျာဘာဖြစ်လို့လဲဆိုတော့ဆန်းတက်ကြီးရဲ့အခါမှာလဲဓာတ်ဟုတ်လွတ်သွားတဲ့အခါမှာအင်မတန်ကြောက်ရွံ့ခေါင်းနဲ့အန်ဒီရီရှိနေတာဟုတ်အ Kalau di luar mana jadi ni tu, baik awalnya awalnya dia main window lah, kemain baik dia main tenaga sih main baik buat. Enak tu ni jono luar baris luar jinai ni sura. Tui usus sih cuma tui ni ni pita tui amai. So yang ni ambil lah Thailand opian ni tu jauh. Tui bi uli boh leukocytosis sura isi ni ni. Alkaline phosphatase tu baru aja di ni ni tu. Tui ni mah puri baris jauh dalai tui dah tu. Tapi ni awal ni aro. ตัวไบโกดโนดัมมาบอลยูยูดัมมาเยจีราโรซายบอดาอูคอกดาเอราดิวดีไนเนอัลตราซาวด์นูโรเยจีเนกามาโรอูเตยาวนาไรดีไนเนจาบิเมจโนรูอะจีไดเนกามาอะเดเลจีเดไบเลออนเนบาจโนรูมะติงาลูชินโนดีอูเยอูตวาเดตุยโจริโฮจโนรูซิซิเดเมสเซนทริกแอนจิโอแกรมบอเอรามิวเยจีดิจิตอลซับสตรักชั่นแอนจิโอแกรมนูเอรามิวริเยจีโนติดิชาจาดีไนมาเร นอกจากซีทีโรเอ็มอาร์ไอโรยายโลชินเนี่ยคนเสียหายนี่อยู่ที่ยายายนู้นที่เราที่ไหนเนี่ยจะบริสุทธิ์ไปเลยโอเคเสียแล้วคุณลูกที่อุลังจ้างมาตอนแรกตัวจอรีไปจากกูตีจ้างส่งเสียหน้ามีสิว่ากูตามมือเนี่ยชาวบุรุษใช่ไหมดีก้าโรแค่นี้เนี่ยตัวจอรีอยู่ตรงจุดนั้นลบไปยังไม่เอร่าจุดนั้นเฮปเปอร์นคอร์เรตตัวเองไม่เคยซีอุปีรู้ตรงนี้ยาวไปเลย นอกจากนั้นที่เราลืมมาอยู่ที่อันนี้อันนี้ส่งมือสิ่งอื่นมาอันนี้มีอาบิสูนี่ได้เดียวเดียวจะทวีทวีทบไปเนี่ยอันนี้เนี่ยอันนี้เป็นอะไรออกซิเจนเป็นอะไรปูดัสซีเป็นอะไรแต่นอกจากนั้นเราควรจะมีเพียบอะไรควรจะได้กับมาที่ที่จะเป็นอะไรไปเลยจริงๆเนาะไอ้ตัวเจ้าพูดไปแล้วตัวเจ้าทุเรศเนี่ยตัวตัวไหนเนี่ยอันนี้ไอ้ลูกทบวันนี้เลยจะว่าวิสุนีเนาะตัวเจ้าแรงเลยไปแล้วตัวเจ้าคงกู้ไปแล้วเลย จะเป็นยังไงเลยตัวตัวละกางตัวไหนเนี่ยถ้าไม่รู้เลยดีกันซะตัวเราเมียเมียเราไปตัวลูกเสียงพี่อุ้มยาวไปเนี่ยรู้เห็นได้ดีเลยตัวเราเมียเมียสิเลยลูนารีอันเนี้ยยัวลาเราเนาะจ้าเลยสิเราเมียตัวนี้ตัวเจ้าไปแต่จ้าวันเนาะอู้สิบปีนู้นเปลี่ยนสีบีปูตัวเลยเอาน่าจะเนาะลูกเจ้ามาอันนี้อันนี้เท่าตัวยาวสีลายอันนี้ลูกอู้ว่าปูตัวส่วนดีอาชีพ
มันก็เนี่ยเป็นที่อาบูหรือว่าเนี่ยตัวเรื่องยาวไปแล้วสับจะซีเมียหรือว่าเรื่องยาวไปแล้วแต่ส่งส่งนู่นอ่ะตัวเราเรียนเนี่ยละวะเนี่ยแต่เมื่อเราสอดเจาะเนาะสอดเราไปไหนนะพวกเนี่ยอันนี้สอดเราไม่ยาวแค่ลูกเสียงเนาะมันก็เนี่ยอันนี้อู้พิจารณาลูกเสียงมีอะไรดีดูดีแต่เช่นไหนมูสีเลย
โอเคเสียคุณลูกดียังกับที่เช่นไหนเนี่ยที่การเรียนที่ทาร์คาจาโรกาโก้ในนี้อันนี้ท้าวเสียไปลูกจำเป็นไหม
ยี่จีโร่เจ้ากับอันนี้จีเร
solution asa in yoga a bien di yoga phit nai le so ra sin sa tin ne bo now si jo yoga chi de lu ri bai aun ne so yin di kisa o sin sa me a si mya de lu ri bai aun ne so yin a la sin sa me a la so yin no lut twa sia lan tai mi chi ba u a lo a chain mi twi lo shi yin ne a chain mi ku ta lo shi yin 90 ya kai no aun mien me de a ke ywe pu ri ba ri pauk twa pi ma lou wa de so lo shi yin no တရားမှာ90ရာခိုင်နှုန်းတော့ပဲအောင်မြင်နိုင်တယ်ဆိုတော့စာတမ်းတွေရှိပါတယ်။ဒါကြောင့်မလို့အဓိကကတော့အချိန်မီကုသပေးနိုင်မှုကအဓိကကြောင့်အချက်ဖြစ်တယ်လို့ကျွန်တော်ပြောကြလိုပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ဂျမရေကန္နာကိုစနေနေ့မနေ့ပိုင်းမှာပြန်လည်နားဆင်နိုင်ပါရဲ့ရှင်။အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင်။
ရရှိများရှင်ငွေပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့သားကတန်လွင်မြစ်ကူတံတားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေထွက်ပေါ်နေပါတယ်။လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြားနေတယ်ဆိုပြီးတော့လဲအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။ဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆက်ဆက်မလုပ်ခဲ့တာလား။တိုင်းသားတွေဘက်ကအကဲဆက်လွန်းလာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့တမန်ဖိတ်ခေါ်ပြစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါရမယ်။တရုတ်အစိုးရဟာနှစ်ပေါင်း20ကျော်ဗမာအစိုးရကိုအကြိုက်ပေးနိုင်ခဲ့သလိုကိုလိုချင်တာကိုလည်းရအောင်ယူနိုင်ခဲ့ပါတယ်။မြန်မာပြည်ရဲ့နိုင်ငံခြားကြွေးမြီစုစုပေါင်းမှာတရုတ်ကိုပြန်ဆက်ရမယ့်အကြွေးကတဝက်နီးပါးရှိနေပါတယ်။ဒီအကြောင်းကိုဦးအောင်ခင်ကဝေဖန်သုံးသပ်ပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါရရှင်။
ရန်ကုန်မြို့လျက်စစ်ဓာမီပြတ်တောက်မှုကိုဖြေရှင်းနိုင်မဲ့ဓာငွေသုံးတာကိတဓာအားပေးဆက်ယုံမကြာမီပြည်စည်းနိုင်မယ်လို့သိရပါတယ်တရုတ်ပြည်မှာဖက်ဆက်ဓာအားပေးဆက်ယုံကိုဒီနှစ်ကုန်ပိုင်းမှာစတင်လေပတ်ပြီးရှင်းတဲ့မလမှာရခိုင်လုံးပြည်လေပတ်နိုင်မှာဖြစ်ပါတယ်ရခိုင်ပြည်နယ်ကတက္ကသိုလ်ကျောင်းသားကျောင်းသူတရာရဲ့လင်းနေပညာသင်စရိတ်ကိုလည်းတရုတ်ကထောက်ပံ့မှာဖြစ်ပါတယ်ပြည်သူလူအချက်ကိုဖြည့်ဆည်းဖို့တရုတ်ကရည်ရွယ်တာပါပဲဒါပေမဲ့စေအစိုးရလက်ထက်တရုတ်အကူအညီရာတုန်းကတော့ပြည်သူလူထုအကျိုးစီးပွားကိုကဲ့သွင်းစဉ်းစားတာမဟုတ်ပါဘူးဗမာစေအစိုးရလိုချင်တာကိုတရုတ်ကပေးပြီးတရုတ်လိုချင်တာကိုဗမာစေအစိုးရပေးတဲ့ဆက်ဆံရေးမျိုးဖြစ်ပါတယ်ဥပမာပူဇော်မှုကြီးတန်းရွှေအတွက်အရေးအကြီးဆုံးဖြစ်နေတဲ့နေပြည်တော်မှာအမြဲတမ်းမီးလင်းနေအောင်တရုတ်ကငွေထုတ်ချေးပြီးပေါင်းလုံးရေအားလျှက်စစ်ကိုတိစောက်ပေးတာမျိုး2005မှာစတင်သုံးနိုင်ပါတယ်ဒီကျေးဇူးတွေကြောင့်တရုတ်ရဲ့မြေဆုံဆဲစီမံကိန်းကိုစေအစိုးရကအလွယ်တကူခွင့်ပြုခဲ့တာဖြစ်ပုံရပါတယ်။မြန်မာဟာတရုတ်ရဲ့အဖြစ်ကံဘဝရောက်နေပါတယ
်။ဥပမာရွှေလီအမှတ်တင့်ရေအားလျှက်စစ်ဟာတရုတ်ပြည်အတွက်ရည်ရွယ်တဲ့ပထမဆုံးသောဓာတ်အားစက်ရုံဖြစ်ပြီး2009မှာစတင်လည်ပတ်ပါတယ်။ဒေသခံတွေကန့်ကွက်နေတဲ့ဂျာကရွှေလီအမှတ်နှစ်ကိုတည်ဆောက်ပါတယ်။ရွှေလီအမှတ်3ကိုတည်ဆောက်ဖို့ NLD အစိုးရကမနှစ်ကကြေညာပါတယ်။အစအဆုံးတရုတ်ကတာဝန်ယူပြီးတိဆောက်လေပတ်လွှဲပြောင်းစနစ်ကျင့်သုံးတယ်လို့ဆိုပါတယ်တရုတ်ကအနှစ်40ချုပ်ကံပြီးမှဗမာအစိုးရလက်ထက်လွှဲပြောင်းပေးမှာဖြစ်ပါတယ်ဒီပုံစံအတိုင်းမြေဆုံနဲ့အခြားရေအားလျှက်စစ်တွေကိုတရုတ်သဘောကျတိဆောက်ဖို့ဗမာအစိုးရကခွင့်ပြုခဲ့ပါတယ်တပြည်လုံးကန့်ကွက်ဆန္ဒပြတော့မှဦးသိန်းစိန်အစိုးရကမြေဆုံဆယ်ကိုရပ်ဆိုင်းပါတယ်အခုတော့မြေဆုံပြဿနာကို NLD အစိုးရကင်တွယ်နေရပါတယ်တရုတ်ပြည်အတွက်တရုတ်ကမြန်မာပြည်မှာစီမံကိန်းတွေချတာကိုဗမာစစ်အစိုးရကလက်ခံခဲ့တာဖြစ်ပါတယ
်။တရုတ်နဲ့အပေးအယူလုပ်ရမှာလိုက်နိုင်ရမယ့်မူဝါဒမရှိပါဘူး။အနောက်တိုင်းအကူအညီယူရင်လိုက်နိုင်ရမယ့်စံသတ်မှတ်ချက်တွေရှိပါတယ်။တရုတ်အကူအညီယူရင်ဘာမှလုပ်စရာမလိုပါဘူး။နိုင်ငံခြားကိုတရုတ်ပေးတဲ့အကူအညီ၃မျိုးရှိပါတယ်။ပြန်ဆက်စရာမလိုတဲ့ထောက်ပံ့မှု grant အတိုးမဲ့ငွေချေငှားမှုအတိုးတက်တာစွာချေငှားမှုစာရတွေဖြစ်ပါတယ်ထောက်ပံ့မှုနဲ့အတိုးမဲ့ချင်းကားမှုကိုတရုတ်အစိုးရဗန္ဒာယီအဖွဲ့အစည်းတွေကလှုပ်ပြီးပို့ကုန်သွင်းကိုပန် Exim Bank ကတော့အတိုးသက်သာစွာငွေချေးလိရှိပါတယ်ဒါပေမဲ့တရုတ်အကူအညီဟာယင်းနီမြုပ်နှံမှုနှစ်နိုင်ငံကုန်သွယ်မှုနှစ်နိုင်ငံစီမံကိန်းစာရတွေနဲ့ရောထွေးနေတဲ့နှစ်နိုင်ငံဆက်ဆံရေးလူဖြစ်နေပါတယ်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာတရုတ်ပါဝင်တဲ့အခမ်းကဏ္ဍဟာအကြီးဆုံးဖြစ်ပါတယ
်ရင်းအားလျက်စစ်တန်ငွေနဲ့ရေနံပိုင်လိုင်းအပြင်တယံဇာတထုတ်ယူရေးလုပ်ငန်းကြီးတွေမှာလည်းတရုတ်ယင်းနီမြှုပ်နှံနေတာကြားပါပြီနှစ်စဉ်နီကယ်သတ္တုတန်ချိန်တသိန်းလောက်ထုတ်ပေးနေတဲ့တကောင်းတောင်စီမံကိန်းနဲ့စပယ်တောင်ကျေးစင်တောင်လေဘရောင်းတောင်ကျင်းနီစီမံကိန်းတွေဟာထင်ရှားပါတယ်တရုတ်မြန်မာကုန်သွယ်မှုပမာဏဟာ2013မှာဒေါ်လာတန်1800က2014မှာတန်2500အထိတိုးပွားလာပါတယ်တရုတ်ပါဝင်တဲ့စီမံကိန်းတွေဟာတဘာဝပဝန်းကျင်ကိုပျက်စီးစေပြီးဒေသခံတွေကိုနစ်နာဆုံးရှုံးစေရမှာနာမည်ကြီးနေပါတယ်။ဒါပေမဲ့ဒါမျိုးကိုတရုတ်ကဂရုစိုက်တာမဟုတ်ပါဘူး။မြေဆုံစီမံကိန်းပြန်ဆနိုင်အောင်ကြိုးပမ်းနေတာကိုကြည့်ရင်တရုတ်ဟာမြန်မာပြည်ကိုစိတ်ယုံလို့သဘောထားနေတာထင်ရှားပါတယ
်။တရုတ်ကိုနှစ်ပေါင်းများစွာမီခိုအားထားလာတဲ့အတွက်မြန်မာပြည်ရဲ့နိုင်ငံခြားကြွေးစည်ရေးမှာတရုတ်ကိုဆက်ရမယ့်အကြွေးကအများဆုံးဖြစ်နေပါတယ်။နိုင်ငံခြားကြွေးမြီအမေရိကန်ဒေါ်လာတန်9000နီးပါးရှိတဲ့အနေနဲ့တရုတ်ကိုပြန်ဆက်ရမှာကဒေါ်လာတန်4000ဖြစ်နေပါတယ်ဂျပန်ကဒေါ်လာတန်2000ပေးဆက်ရပါလိမ့်မယ်ဒီအကြွေးပမာဏကိုစီမံကိန်းနဲ့ဗန်ဒိုင်းဝင်ကြီးဦးကျော်ဝင်းကဇန်နဝါရီလ30ရက်နေ့ကကျင်းပတဲ့လွှတ်တော်စည်းဝေးပွဲမှာတင်ပြသွားတာဖြစ်ပါတယ်အကြွေးတန်ခံနိုင်ရင်ရှိဖို့ကြွေးမြီစီမံခန့်ခွဲမှုစနစ်တကျဆောင်ရွက်နေတယ်လို့ဆိုပါတယ်စီအစိုးရကိုအကြိုက်ပေးဆက်ဆံတယ်လို့ပြည်သူကိုအကြိုက်ပေးဆက်ဆံဖို့တရုတ်ကရည်ရွယ်ပါတယ်တရုတ်မြန်မာဆွေမျိုးပေါက်ဖို့ချစ်ကြည်ရေးဖောင်ဒေးရှင်းကိုမနှစ်ကတည်ထောင်ပါတယ် တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုမြင့်တင်မှုအဓိကယူရပါတယ်။ပညာရေးတရုတ်မြန်မာပညာသင်ကျောင်းခွင့်ရဲ့ဖွဲ့စည်းရေးနှစ်နိုင်ငံလူငယ်များနားလည်မှုရရှိရေးစေယုံတိဆောက်ရေးစတာတွေဟာဆွေမျိုးပေါက်ဖော်အဖွဲ့ရဲ့လက်တလောဥတီချက်တွေဖြစ်ပါတယ်။ဒါပေမဲ့တရုတ်ကုမ္ပဏီတွေဟာအကျင့်ဟောင်းကိုမစွန့်လွတ်ဘဲတာဝန်မဲ့လုပ်ကိုင်နေရင်တော့ဝါဒပြန့်စေယုံရေးလုပ်ငန်းကိုမြန်မာပြည်သူတွေအယုံကြည်ရှိမှမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဥက္ကံခရမြန်မာရေးသုံးသက်ချက်ကိုခုလိုကြာသာပတိနေ့ညပိုင်းမှာဒီချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရစေ။ VOA American တန်ရဲ့ကြာသာပတိနေ့ညပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းထောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကတန်လွင်တရားချောင်းစုံကိုဘူကျော်အောင်စန်းတရားအမည်အဖြစ်ပြည်သူ့လွတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြမတပ်မတော်ကြားပစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံအမျိုးသမီးတဦးနဲ့ကလေးငယ်တဦးသေဆုံးခဲ့တယ်ဆိုတာနဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးကျင်းပခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင့်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါမွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမော်လမြိုင်မြို့နယ်ချောင်းဆောင်ကိုဆက်သွယ်ထားတဲ့တန်လွင်တရားချောင်းဆောင်ကိုဗိုလ်ချုပ်အောင်ဆန်းတရားအမည်အဖြစ်ပြည်သူ့လွတ်တော်စတုဒ္ဒပုံမှန်အစည်းအဝေး၁၈ရက်မြောက်နေ့မှာလွတ်တော်ကိုယ်စားလှယ်၅ဦးတို့ကဆွေးနွေးခဲ့ကြပြီးကန့်ကွက်သူရှိတဲ့အတွက်မဲခွဲဆုံးဖြတ်ရမှာမဲပေးခွင့်ရှိသူ388ဦးအနက်ထောက်ခံသူ219ကန့်ကွက်သူ43ကြားနေသူ116ဦးတို့နဲ့လွတ်တော်ကအတည်ပြုလိုက်တာလည်းဖြစ်ပါတယ် NLD ကိုယ်စားလှယ်အများစုရှိနေတဲ့လွတ်တော်ကနေမဲခွဲဆုံးဖြတ်လို့အနိုင်ရသွားတာဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့လည်းမွန်လူမျိုးအတိုင်းဝန်းတွေကနေရှုမြင်နေကြပါတယ်ဘူဂျောအောင်ဆန်းတရားအမည်ပြောင်းလဲသတ်မှတ်ခြင်းကိုအမျိုးသားအသွင်နဲ့မွန်အမျိုးသားထုကြီးတရက်လုံးကမတ်လ19ရက်နေ့မှာကန့်ကွက်ဆန္ဒပြသွားမှာဖြစ်ပါတယ်မတ်လ2ရက်နေ့တုန်းကလည်းဘူဂျောအောင်ဆန်းတရားအမည်ကိုရုပ်သိမ်းပေးဖို့ချောင်းဆောင်ဒေသခံ3000ကျော်တို့ကဆန္ဒပြတောင်းဆိုခဲ့ကြပြီးဖြစ်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နန့်ကုံကျေးရွာဒေသခံအမျိုးသမီးတဦးနဲ့ကလေးငယ်တဦးသေဆုံးပြီးကလေးငယ်သူလည်းတန်ရာရရှိခဲ့ပါတယ်။မလ14ရက်နေ့မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကနေကိုခိုင်မြို့အတွင်းတပ်မတော်သက်စကန်နန်းဖက်ကသက်စကန်နဲ့ပြည်တော်စုလမ်းမဘော်ကမြန်မာတပ်မတော်အဖွဲ့တွေနဲ့လေးနေရာတပြိုင်တည်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲကြောင့်ကိုခိုင်မြို့နဲ့နန်းခုံကျေးရွာတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးမေသူနဲ့အသက်10နှစ်အောက်ကလေးသူဦးသေဆုံးပြီးကျွမ်းနာတရိတ်ဆန်ခုနှစ်ကောင်ထိမှန်သေဆုံးသွားခဲ့ပါတယ်။တိုက်ပွဲတွင်အသက်73နှစ်အရွယ်ကလေးမသူလည်းဥကောင်းပေါ်မှာလက်နက်ကြီးစားထိမှန်လို့မူဆယ်စေးရုံကိုပို့ဆောင်ကူတာနေရပါတယ
်မြန်မာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တပ်ပေါင်းစုတွေအကြားကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်မတ်လ6ရက်နေ့ကကိုကန့်ဒေသအစိုးရသိမ်းပိုက်နေမြေမှာတပ်ပေါင်းစုတွေလာရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်ကိုကန့်ဒေသတဝိုင်းနေစဉ်လိုတိုက်ပွဲတွေဆက်ဖြစ်ခဲ့ရမှာပြီးခဲ့တဲ့တောက်ကြနေ့မှာတော့အပြင်းထန်ဆုံးဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုခေါင်းဆောင်တွေကပြောပါတယ်တိုက်ပွဲကြောင့်တပ်မတော်ဘက်ကတိုက်ဆုံးထဏ်ရန်ရတာများတယ်လို့မဟာမိတ်တပ်ဖက်ကပြောပေမဲ့အတည်ပြုချက်မရသေးသလိုနေဆက်တိုက်ပွဲတွေအတွင်တရုတ်ပြည်ဖက်ချမ်းမှာကြည်စံကြောက်ခဲ့လို့တရုတ်ဘက်ကတိုက်ပွဲရပ်တန့်ဖို့ပြောဆိုလာခဲ့ပါတယ်တိုက်ပွဲကြောင့်ကိုကန့်လောက်ကင်ဒေသခံတောင်းတဲ့ချီဟာတရုတ်နယ်စပ်နယ်လာရှိုးမြို့အတွင်းစစ်ဘေးတိမ်းရှောင်နေရပါတယ်
။အေယာဝတီမြစ်တွင်တည်ဆောက်မှုရထားတဲ့ရေကာရာစီမံကိန်းအလုံးဖြတ်သိမ်းပေးဖို့မလ14ရက်နေ့မှာကြာရောက်တဲ့ကမ္ဘာမြစ်ချောင်းအင်အိုင်များနေ့မှာကချင်ပြည်နယ်မြစ်ကျင်းနားမြို့သံဖဲကျေးရွာနေမှာရှိတဲ့မြစ်စုံမှာမြစ်စုံဒေသခံတွေအရက်ဖက်လူမှုဖွဲ့စည်းတွေဥယျာဉ်စုစုပေါင်း300ခန့်စံတပ်ထုတ်ဖော်ခဲ့ကြပါတယ်။မြမစွန့်အင်မဟာစီစဉ်မှာ Kachin Binan doing A O D Miso Minya, Miwan de Raga, Yalasi Mangay Yigara Susu Bong Sangakune, Eddie Yigara Simangay Duha, Ludu to a Chumishina in that way, a Kulu Piatin Babu, Kanguayara Pietello, Miso Tirakan Totia Kong up Yovare, and at the Suyan in it. Messrs. Young Yisins and Baker Agridico, account her poor babune, A O D Miso Minya, Miwan de Raga, Yalasi Simangay, Yigara Alon, Loa Yata Dong, Teo Suyago, Taiton Babu Gule, Tangsura Pietello, Kachin Lumu Possi Consort to Pitu.
ဥမုံရာကပြောပါတယ်ရခိုင်ပြည်နယ်မှာပြေးဆွဲဖို့အတွက်ဂျပန်နိုင်ငံကအကူအညီပေးဖို့သဘောတူထားတဲ့သင်္ဘောသုံးစီးတွေကပထမတစ်စီးမှာမတ်လ14ရက်နေ့ညနေပိုင်းမှာကြောက်ဖြူမြို့ကိုရောက်ရှိလာပါတယ်အခုရောက်ရှိလာမဲ့သင်္ဘောကိုဂစ်ပါနဒီတက်လို့အမိပေးထားပြီးစစ်တွေတောင်ကုန်မြေပုံမှအောင်စတဲ့ကံယူတံမျိုးတွေကိုပြေးဆွဲသွားမှာဖြစ်ပြီးခရီးသည်တရာ90နီးပါးကိုတင်ဆောင်နိုင်မှာဖြစ်ပါတယ
ဲ့ကံယူတန်းသွားတင်ဘောခီးစင်တွေကိုရန်နာထားခဲ့ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမတ်လ12ရက်နေ့နေ့14ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘ ਹੁ အလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးကနေ UNFC ဒုတိယအကြိမ်ညီလာခံကိုရက်ရွှေ့ဆိုင်ခဲ့တယ်လို့အစိုးရကတင်ပြထားတဲ့အချက်၉ချက်ခိုင်မာအောင်ထပ်မံဆွေးနွေးပြီးမှတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ဆွေးနွေးဆုံးဖြတ်သွားမယ်လို့ UNFC တာဝန်ရှိသူတွေကပြောပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ်
ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဗဟုလုံမှုဆောင်ကော်မတီစည်းဝေးကနေလက်ရှိနိုင်ငံရေးအပြောင်းလဲရအခြေအနေတွေကိုပြန်လည်သုံးသပ်ပြီးမတ်လ23ရက်နေ့မှာကျင်းပမဲ့ UNFC ဒုတိယအကြိမ်ညီလာခံကိုရက်ရွှေ့လိုက်တယ်လို့ UNFC ဒုတိယဥက္ကဋ္ဌနဟန်သာကခုလိုပြောပါတယ
်ဒီညီလာခံကိုတတ်မှတ်ရက်23ရက်နေ့မှာစတင်ကျင်းပနိုင်ဖို့အတွက်ကိုကျွန်တော်တို့ကအစီရင်ခံစာကိုကျွန်တော်တို့ကညှိလိုက်တယ်အတည်ပြုလိုက်တယ်နော်ဗဟုလုံမှုဆောင်အဆင့်ပေါ့နော်လက်ရှိဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးစည်းရေးအခြေအနေကြောက်ပေါ့ဗျာညီလာခံကိုဒီတတ်မှတ်ရက်တွင်မှာမလုံဆောင်တင်သေးဘူးနိုင်ငံရေးပြဿနာတော်လေးကိုခက်ခဲရှိနေတယ်အခက်ခဲဆိုတာကတော့ဥမာဒီပန်ဆန်းမှာဥမာတော့တို့ကတော့ NCA line ကိုမတော်တော့ဘူးဒီဘက်ကလည်းကျွန်တော်တို့ NCA line ကိုညှိနေတာလည်းတော်လေးကိုနည်းနည်းတိုးတက်လာပြီပေါ့နော်အဲ့လိုအမြင်မတူတဲ့အနေအထားနှစ်ခုကြားမှာကျွန်တော်တို့ကတော့မကင်တွယ်တတ်ရင်ပေါ့နော်ကျွန်တော်တို့အထက်မှာလည်းအမြင်တွေကွဲနိုင်တယ်နောက်အခြေအနေကလည်းစီးရီးကလည်းတိုးလာနိုင်တယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်မြင်တယ်
UNSC ဗဟုလုံမှုဆောင်ကော်မတီအရေးပေါ်စည်းဝေးကနေအစိုးရအဖွဲ့ကိုတင်ပြထားတဲ့အချက်၉ချက်ကိုထပ်မံဆွေးနွေးပြီးမှ NCA လက်မှတ်ရေးသွေးရေးကိုဆွေးနွေးဆုံးဖြတ်မှာဖြစ်တယ်လို့နဟန်သာကဆက်ပြောပါတယ
်အခုကမူရပဲချမှတ်ထားတာကိုအဲ့ဒါကိုသွားပြန်ညှိမယ်တကယ်လို့ပြည်လည်တော့ဒါအစီပြေတယ်လို့ဟိုလှုပ်ဆောင်သွားဖို့ပါပဲကိုချက်ကိုတော့မူရတော့လက်ခံလာပြီးပြီဟိုဘက်နဲ့ဒီဘက်နဲ့ပေါ့နော်အလျှော့တင်းတွေလောက်တာနဲ့
တဖက်မှာလည်းကချင်လွတ်လပ်ရေးအဖွဲ့ KIU အနေနဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ဖြစ်ကနေနှုတ်ထွက်တော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပြင် NCA နဲ့ပတ်သက်ပြီးပန်ဆန်းညီလာခံဆုံးဖြတ်ချက်တိုင်းသွားမယ်ဆိုရင် UNSC ရဲ့သဘောထားနဲ့ကွဲလှဲသွားနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိမင်းချက်ပေးဖို့စောနေသေးတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIU ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ဒီစီဝေပေါ်မှာပဲမူတည်မှာဖြစ်ပါလေပြောလို့ပြောပါလေကျွန်တော်တို့ကတင်ပြထားတဲ့ဒီ NCA မူကြမ်းမှာအစီအပြေတော့အတားလက်အစီအပြေသွားမှာပါအဲ့မဲ့အဲ့ဒီအတိုင်းမဟုတ်ပဲနဲ့တခြားပုံစံနဲ့ဆိုတော့ဒါအစဉ်စားဆရာပြန်ဖြစ်လာမှာပါ
သုံးရကြကျင်းပခဲ့တဲ့စီဝေးမှာ UNSC ရဲ့ဒုတိယကြိမ်ညီလာခံမှာတင်ပြမဲ့အစီရင်ခံစာတွေညှိနှိုင်းတည်ပြုခြင်းနဲ့ UNSC ဖွဲ့ရဲ့ဖွဲ့စည်းပုံပြင်ဆင်ပြည့်စွတ်တည်ပြုခြင်းကိစ္စတွေကိုလည်းဆွေးနွေးဆုံးဖြတ်နိုင်ခဲ့တယ်လို့ဒုတိယဥက္ကဋ္ဌနဟန်သာကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ပထမအကြိမ်ချင်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်ထန်တလန်မြို့မှာမတ်လ၁ရက်နေ့အထိ၃ရက်ကြာကျင်းပခဲ့ကြပါတယ်။အဲ့ဒီဆွေးနွေးပွဲမှာချင်းလူမျိုးကိုယ်စားလှယ်ပေါင်း900ကျော်တက်ရောက်ခဲ့ကြပြီးတော့ဘာရီဆွေးနွေးသဘောတူခဲ့ကြပါတယ်လဲ။အကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
။အနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အခြေခံရမယ့်အခြေခံမူ30ကျော်ကိုချင်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာချမှတ်နိုင်ခဲ့ကြတယ်လို့ချင်းအမျိုးသားတပ်ဦးလက်ထော့အထွေထွေတွင်းရင်းမူလည်းဖြစ် ချင်းပြည်နယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးမှုကြီးကြပ်ရေးကော်မတီဝင်လည်းဖြစ်တဲ့ဦးထက်နီကပြောပါတယ
်အဓိကကတော့နိုင်ငံရေးကိစ္စအနာဂတ်ဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကြောင်းအရာရှိချက်ပါကိစ္စကိုဆွေးနွေးပြီးတော့မှအခြေခံမှုတွေ30ကျော်လောက်ချမှတ်နိုင်ခဲ့တယ်ပေါ့လေနော်အဲ့ဒီစာတမ်းကိုမကြာခင်ချင်းပတ်မတင်လို့မှတင်သွားဖို့ရှိပါတယ်
1949ခုနှစ်ပင်လုံစာချုပ်မှာပါရှိတဲ့တိုင်းရင်းသားများသည့်ပြည်ထောင်စုမှခွဲထွက်လိုပါကခွဲထွက်ခွင့်ရှိစေရမည်ဆိုတဲ့အချက်ကိုတော့ချင်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဘုံသဘောတူညီချက်မှမထည့်ဖို့ဆုံးဖြတ်ခဲ့တယ်လို့ဦးထက်နီကပြောပါတယ
်။အမကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအဲ့ဒါကိုပဲကျွန်တော်တို့ NCA Priestesses ကပွားနေတာဖြစ်ဖက်ဒရယ်ဆိုမှတော့ခွဲထွက်ခွင့်ကဒါဖြစ်လို့ထည့်နေရတော့မှလည်းအဲ့ဒါနဲ့အဲ့လိုဖြစ်သွားတယ်
အဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ချင်းတိုးတက်ရေးပါတီဥက္ကဋ္ဌဦးနိုးထန်ကပ်ကတော့ခွဲထွက်ရေးမူဟာတိုင်းရင်းသားလူနည်းစုကိုကာကွယ်တာဖြစ်တာကြောင့်ထည့်သွင်းတင်တယ်လို့သူ့အမြင်ကိုအခုလိုပြောပါတယ်
။တန်တူရေးနဲ့ဖီဒရယ်မူနဲ့ကလည်းခွဲထွက်မူကတခုပြုတ်လိုက်ရင်ကျန်တဲ့သုံးခွဲတော့သူပြုတ်သွားလိမ့်မယ်။လူမျိုးကြီးရှိတာရှိတဲ့လူတွေကခေါင်းဆောင်တွေကခွဲထွက်မူကိုသူတို့ကကြောက်တယ်လေ။တရားဝင်ကြည့်တော့ဖြစ်တာကို legal right တော့ဖြစ်တော့ဒီ legal right ကိုပယ်ထုတ်လိုက်တော့သူတို့ဘာမှမမှုတော့ဘူး။
ဖေဖော်ဝါရီ29ရက်နေ့မှာမတ်လ3ရက်နေ့အထိချင်းပြည်နယ်ထန်တလန်းမြို့ TPC ဘုရားကျောင်းမှာကျင်းပခဲ့တဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာချင်းအမျိုးသားတပ်ဦးက152ဦးတရားဝင်နိုင်ငံရေးပါတီက202ဦးချင်းအရက်ဖက်လူအဖွဲ့အစည်းမှ162ဦးပါဝင်တင်ပါဝင်ထိုက်သူ20ဦးစုစုပေါင်းကိုယ်စားလှယ်652ဦးပါဝင်တက်ရောက်ခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမော်လမြိုင်မြို့နယ်ချောင်းဆုံကိုဆက်သွယ်ထားတဲ့ဗိုလ်ချုပ်အောင်ဆန်းတရားအမည်အဖြစ်ပြည်သူ့လူထုကမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။
ထိုင်းနယ်စပ်ဒေသကနေတိုင်းရင်းသားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနာဆင်ခဲ့ရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းတူမီတာ32နဲ့50တို့ကနေပြီးတော့လည်းဖန်ယူနာဆင်နိုင်ကြပါရဲ့ရှင်အခုတောက်ကြနေညပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါဦးမယ်ရှင်
အမေရိကန်ပြည်သူ့ကိုဝင်ရောက်လာမဲ့သူတွေကိုကန့်သတ်ဖို့ဒုတိယအကြိမ်ဖြစ်ကြိုးပမ်းခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုပြည်သူ့တရားရုံးနေရောင်းကယာယီဆန့်ကန့်လိုက်ပါတယ်။အမေရိကန်ပြည်သူ့ကဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်နဲ့မွတ်စင်နေအများစုနေထိုင်ရာနိုင်ငံပေါင်း6နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်ကန့်သတ်လိုက်တဲ့အမိန့်ကိုဟာဝိုင်ပြည်နယ်ကတရားသူကြီးဒရက်ဝါဆန်ကယာယီဆန့်ကန့်လိုက်တာပါ။မေရီလန်းပြည်နယ်မှာရှိတဲ့ပြည်သူ့တရားသူကြီးတူကလည်းသမ္မတထရန့်ပြောခဲ့မှုတွေစကားတွေကိုကူကပ်ပြီးသမ္မတအမိန့်ကိုကြာစာပေးနေမှာဆန့်ကန့်လိုက်ပေမဲ့အမိန့်မှာပါဝင်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကိုသာဆန့်ကန့်ခဲ့တာဖြစ်ပြီးဒုက္ခသည်တွေလက်ခံတဲ့အစီအစဉ်ပေါ်မှာတော့တက်ရောက်မှုရှိမှာမဟုတ်ပါဘူး။အမေရိကန်ဘူဆိုရသုံးစီတွေအမေရိကန်သားပထမလို့အမည်ပေးထားတဲ့ဗန်နာရီစီစဉ်တဲ့ကိုသမရအင်ပြူရောကထုတ်ပြန်လိုက်ပါတယ်။သမရထရမ့်ရဲ့ဗန်နာရီရာထားချက်မှာတော့ကာဝေးသုံးစီကိုတည်တည်တသာတုံ့ပြန်ပြီးပြည်ပမှာကုညီထောက်ပံ့နေတဲ့အစီအစဉ်တွေပတ်ဝန်းကျင်ထင်းသိမ်းလုပ်ငန်းတွေကိုတာဝန်ယူရတဲ့အေဂျင်စီတွေရဲ့အသုံးစီတွေကိုအကြီးအကျယ်ဖျက်ထုတ်သွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတရွေးကောက်ပွဲမှာတိုင်ခင်သတင်းပတ်တွေမှာနယူးယောက်မြို့မှာရှိတဲ့သူ့ရဲ့ထရန့်တာဝါကတယ်လီဖုန်းလိုင်းတွေကိုသမ္မတဘရက်အိုဘားမားကြားပြတ်နားထောင်ခဲ့တဲ့ထောက်ထားတွေမကြာခင်ထုတ်ဖော်ပြသမယ်လို့ပြောဆိုလိုက်ပါတယ်။အောက်လို့တော့ထောက်လိုင်းကော်မတီခေါင်းဆောင်တွေကတော့သမ္မတရဲ့ဆွဆွဲချက်တွေဟာခိုင်လုံမှုမရှိတဲ့အကြောင်းပြောဆိုထားပေမဲ့ဗိုလ်ထုနဲ့နောက်ပိုင်း Fox News ရုပ်မြင်သံကြားမှာတော့အစိုးရကထောက်ထားတွေကိုအစိုးရအနေနဲ့ထောက်ထားတွေကိုလွှတ်တော်ကော်မတီထံတင်ပြပြီးရှေ့သတင်းပတ်တွေအတွင်းမှာဒီကိစ္စကိုသူ့အနေနဲ့ပြောကောင်းပြောနိုင်မယ်ဆိုပြီးပြောဆိုထားဖြစ်ပါတယ်။နယ်သာလန်နိုင်ငံလွတ်တော်ယူကောက်ပွဲကနေဦးရက်တည်းရဝန်ကြီးချုပ်မက်ကရူတေးရဲ့ပါတီကလွတ်တော်နေရာအများစုရထားပါတယ်။နှစ်တလုံးမဲအလုံးရဲ့တဝက်ကိုရေးထွက်ပြတဲ့အချိန်မှာဝန်ကြီးချုပ်ရဲ့လွတ်လပ်ခြင်းနဲ့ဒီမိုကရေစီပြည်သူ့ပါတီကလွတ်တော်နေရာ150မှာ32နေရာရရှိထားတာဖြစ်ပါတယ
်။ကြာသာရင်းနဲ့ညပိုင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.